Welcome to the Voice of America in Burmese.
ပြည်နယ်ရဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာ29ရက်တောက်ကြနေမနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာအမဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လူပါသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြပေးမှာပါဒီမိနစ်နားဆင်မဲ့သတင်းတွေထဲမှာတော့အာဆီယံထိပ်သီးအစည်းအဝေးတွေမြန်မာနိုင်ငံမှာပါပဲအဆုံးသတ်ခဲ့တဲ့သတင်းအရသာဆူရောက်ကိုအာဏာပြန်လွှဲပေးဖို့ဆူဒန်အာဏာသိမ်းစစ်တပ်ကိုအမေရိကန်ကတောင်းဆိုလိုက်တဲ့သတင်းတွေအပါအဝင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးကချင်ပြည်နယ်ဘက်မှာတော့ကြောင်းသားလူရနဲ့ချီကိုဗစ်ပူးဆက်ခံနေရပါတယ်
ယူယူဟိုတုတ်ပေးချမ်းသာပုံစံမျိုးပေါ့ဆက်လိုက်တော့ positive ဖြစ်တာပေါ့အချိန်နေဆိုးတာတို့ဘာလို့ oxygen ကျက်လက်တာတို့ဘာလို့ကျွန်တော်ဟိုကုညီရမယ့်တာဝန်ရှိတယ်ဆိုတော့အားလုံးနဲ့ခွင့်ပြုရမှာ
တာဝန်ရှိသူတူပြောကြားသွားတာဖြစ်ပါတယ်တခါထိုင်းနိုင်ငံမှာလူရဲစေတဲ့မြန်မာတချို့ပြန်လွတ်လာတဲ့အကြောင်းနဲ့ WIWM အကြီးကဲ QMGN နဲ့ VOA တီးသန့်ပြည်စုံမင်းမြန်ကျက်ကဗတ်အလို့သမားဈေးကွက်အခြေအနေစတာတွေကိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
ရှီရောရှန်နိုင်ငံများအတွင်းအာဆီယံထိပ်သီးအစည်းအဝေးတွေကိုမြန်မာနိုင်ငံမှာပါပဲအဆုံးသတ်ခဲ့ပြီးတော့ရှေ့လာမဲ့အစည်းအဝေးတွေမှာပါဝင်နိုင်မဲ့အခြေအနေပေါ်မေးခွန်းထုတ်နေပါတယ်။ထိပ်သီးအစည်းအဝေးတွေကိုဥဆောင်ကျင်းပခဲ့တဲ့အာဆီယံလက်ရာဥက္ကဋ္ဌဘရူနိုင်ကတော့မြန်မာနိုင်ငံကိုပြစ်ပယ်မထားတဲ့အကြောင်းပြောဆိုသွားခဲ့တာ
ပါ။ For this meeting we have given Myanmar space.
ဒါဆိုပေမူဝါဒပါဝင်အာဆီယံပြည်ညင်မှာပြဋ္ဌာန်းထားတဲ့အချက်တွေကိုအခိုင်အမာကင်ဆယ်ထားတဲ့တစ်ချိန်တည်းမှာပဲအခုစည်းဝေးပွဲမှာမြန်မာနိုင်ငံကိုလည်းနေရာပေးခဲ့ပါတယ်ပြည်တွင်းရေးကိစ္စတွေကိုတော့မြန်မာပြည်သူတွေကသာအပြည့်အဝဖြည့်ရှင်းနိုင်မှာဖြစ်ပါတယ်လို့အာဆီယံစည်းဝေးတွေအဆုံးသတ်တဲ့ကြာသာရင်းတွေမှာပဲဘရူနိုင်းဆော်ဘွားဟာဆန်နဲ့ဘိုကီယာကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကန်ပြုကတ်တွေပေါ်ပေါက်နေတာကိုဖြည့်ရှင်းဖို့အာဆီယံကထူးခြားတဲ့ခံတာပါဝင်ပုံသဘောတူညီချက်5ရက်ချမှတ်ထားပါတယ်။ဒါပေမဲ့လည်းပုံသဘောတူညီချက်တွေလက်တွေ့ဖြစ်မလာသေးတဲ့အကြောင်းအာဆီယံကထိပ်သီး CEO မှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာပါ။မြန်မာစစ်ကောင်စီကတော့အာဆီယံအသင်းရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်တဲ့ဆုံးဖြတ်ချက်ဖြစ်နေကန့်ကွက်ခဲ့ပါတယ်။လာမယ့်ဒီဇင်ဘာလတည်းကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နဲ့အာဆီယံစည်းဝေးကိုအင်ရှင်ဖြစ်ကျင်းပမယ့်ဗြိတိန်ကလည်းမြန်မာဆက်အာဏာပိုင်တွေကိုပါဝင်ဝင်ငင်းဆန်ထားတာပါ။နိုဝင်ဘာလ9ရက်မှာကျင်းပမဲ့အာဆီယံနဲ့ဥရောပထိပ်သီးအစည်းအဝေးကိုလည်းမြန်မာကမဖိတ်ဖို့အာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကအရေးမို့ပြောကြားထားတာပါအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေဆုံးသတ်တဲ့ကြာသာပတ်နေ့မှာပဲမလေးရှားနိုင်ငံကြားရေးဝန်ကြီးကလည်းမြန်မာနိုင်ငံကအခြေအနေတွေတိုးတက်မှုမရှိရင်တခြားနီးလန်းတွေရှာလိမ့်မယ်ဆိုပြီးသတင်းတောက်တွေကိုပြောဆိုထားပါတယ
်ဆူဒန်နိုင်ငံမှာဒီသတင်းပတ်အစောပိုင်းစစ်တပ်ကဖယ်ရှားလိုက်တဲ့အသွင်ကူးပြောင်းရေးအရသာအစိုးရကိုအာဏာလွှဲပြောင်းပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပါတယ်။အာဖရိကယူနီယံ၊ဥရောပသမဂ္ဂ၊အာရဗ်အဖွဲ့ချုပ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေကဆူဒန်နိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေကိုရှုံချတာတွေကိုလည်းအိမ်မြူတော်ကကြာတာပတင်းနဲ့ထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကထက်သွင်းပြောဆိုခဲ့ပါတယ်။ဆူဒန်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြခွင့်အရသားတွေဥဆောင်တဲ့အစိုးရကိုအာဏာပြန်လွှဲပြောင်းပေးဖို့တညီတညွတ်တဲ့တောင်းဆိုကြောင်းကိုလည်းပြောဆိုထားပါတယ်။တနင်္လာနေ့အာဏာသိမ်းကြတဲ့ကဖမ်းထားတဲ့သူတွေဒီမိုကရေစီလူလားသူလိုလားသူတွေအပါအဝင်ဖမ်းဆီးထားတဲ့သူအားလုံးကိုချက်ချင်းလွတ်ပေးဖို့လည်းတောင်းဆိုပါရယ်ဆေးအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာကြာသာပတင်းနေ့မှာလည်းဆက်လက်ဖြစ်ပွားခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကမြေယူဘုံတွေကြီးစံအစ်စ်တွေနဲ့ရာဘာကြီးတွေကိုပါအသုံးပြုပြီးဖြိုခွဲခဲ့တဲ့အကြောင်းကိုကိုရီးဖြစ်သူတွေကလည်းပြောပြပါရယ်ခါတုံမြို့တော်မှာအရှိမြို့တော်ရဲ့အရှိပိုင်းမှာအကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဆန္ဒပြသူအ ਨੇ ဆုံး2ဦးသေဆုံးပြီးအပြင်းထန်ဒဏ်ရာရသူ2ဦးရှိကြောင်းကိုလည်းအခြေအနေတွေကိုစောင့်ကြည့်နေတဲ့ဆရာဝန်များကော်မတီကိုကိုးကားပြီးရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်။မြို့တော်မြောက်ဖက်ဆန္ဒပြပွဲမှာဆန္ဒပြသူ2ဦးသေဆုံးပြီးဆန္ဒပြသူ2ဦးသေဆုံးကြောင်း AFP သတင်းကလည်းဖော်ပြထားပါတယ်ခင်ဗျာ
။ American သမ္မတဂျိုးဘိုင်ဒန်ကဒေါ်လာ 1.85 ထရီလီယံကုန်ကျမဲ့ သုံးစီအစီအစဉ်ကိုကြာသာပြင်းကအများသိအောင်ချပြလိုက်ပါတယ်။အသုံးစီအစီအစဉ်အသစ်ဟာအမေရိကန်မိသားစုတွေကိုဆက်စုနှစ်တွေနဲ့ချီအထောက်အကူပေးနိုင်မှာဖြစ်တယ်လို့ဖန်လုံရင်တန်းဝေထုတ်လုပ်မှုတွေကိုလည်းအမေရိကန်ကတည်တသာရှော့ချနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။မကြသေးခင်ကစတင်ဆိုပြခဲ့တဲ့ပမာဏထက်တဝက်လောက်သာရှိတော့တဲ့အစီအစဉ်အသစ်ကိုတော့သူ့ရဲ့ဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်တွေနဲ့ကြာသာပြင်းနေအစောပိုင်းတွေ့ဆုံရှင်းပြခဲ့ပြီးနောက်ပိုင်းအင်ဂျီရောက23မိနစ်ကြာမင်းကုန်းမှာလည်းထက်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။အသုံးစီအစီအစဉ်တွေစစ်ဆက်ညီနေရမှာသူကိုယ်တိုင်ပါဝင်အားလုံးကဖြစ်စေချင်တယ်လို့မဖြစ်တာစစ်ဆက်ညီနေမှုရဲ့သဘောသဘာဝဖြစ်တာကြောင့်နားလည်လက်ခံမှုလည်းတိုက်တွန်းသွားခဲ့တာပါအစောပိုင်းမှာစုပြခဲ့တဲ့ပမာဏထက်ရှော့ချခဲ့ရပေမဲ့လည်းတိုက်ပြည်နယ်ပြည်သူလူထုအတွက်တမိုင်းဝင်ရင်းနှီးမြှုပ်နှံသုံးဆမဲ့အစီအစဉ်ဖြစ်နေလေသမရကပြောဆိုသွားခဲ့ပါတယ
်အမေရိကန်သမရဂျိုးဘိုင်ဒန်ဟာ6ရက်ကြာဥရောပခီးစဉ်ကိုကြာသာရေးနေမှာပဲစတင်လိုက်ပါတယ်ခီးစဉ်အစရောမမြို့မှာအောက်တိုဘာ30ရက်ကနေ31ရက်နေ့အထိကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးကိုဗစ်ရောဂါအရေးရာသီဥတုပေါက်ပြန်မှုတွေနဲ့ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးမှာပါ။အဲ့ဒီနောက်မှာတော့စကော့တလန်ဂလာစကိုမြို့မှာနိုဝင်ဘာလ1ရက်နေ့မှာစတင်ကျင်းပမဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံ COP26 ကိုတက်ရောက်မှာဖြစ်ပါတယ်။ကက်သလစ်ခရီးယံဘာသာဝင်တူလည်းဖြစ်တဲ့သမရဘိုင်ဒန်ဟာဥရောပခီးစဉ်မှာပဲကက်သလစ်သာသနာပိုင်ပုပ်ယန်းမင်းကြီးဖရန်စစ်ဆက်တွေ့ဆုံမှာလည်းဖြစ်ပါတယ်။ထိပ်သီးအစည်းအဝေးဝက်နှစ်ခုစလုံးကိုတရုတ်သမရရှင်ချင်းပြင်နဲ့ရုရှားသမရဗလာဒီမာပူတင်တို့ကိုယ်တိုင်တက်ရောက်မှာမဟုတ်တဲ့အတွက်သမရဘိုင်ဒန်ကအဓိကဦးဆောင်လိမ့်မယ်လို့အိမ်ပြူတော်အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျိတ်ဆူလ်ဗန်ကတော့ဒီတစ်ပတ်မှာပြောဆိုထားပါတယ်ခင်ဗျာ။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9လိုင်းဒိုမီတာ40 kHz 9.13 9လိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ခေါင်းဆောင်တွေအနေနဲ့အခုချိန်မှာကိုဗစ်ကပ်ရောဂါကိုထိုက်ပြက်နိုင်စွာရှိတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကနေပြောဆိုလိုက်ပါတယ
် Together these countries have the ability to make the political and financial commitments that are needed to end this pandemic
လက်ရှိကပ်ရောဂါကိုအဆုံးသတ်ဖို့နဲ့အနာဂတ်မှာကျေဝမဲ့ပြဿနာကိုတားဆီးနိုင်ဖို့လိုအပ်နေတဲ့နိုင်ငံရေးဗန္ဒာရေးအရတနေ့တည်းခင်ခင်မမနဲ့အတူတကွာလှုပ်ဆောင်နိုင်စွာရှိကြပါတယ်။ကြက်ပြတ်သားသားဆုံးဖြတ်ရမယ့်အချိန်မှာကမ္ဘာကြီးဘေးကင်းလုံခြုံမှုပြတ်သားတဲ့ဥဆောင်မှုတွေလည်းလိုအပ်နေပါတယ်လို့ WHO တွင်းရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်ကကြာသာပြင်းနေတဲ့သတင်းစာရှင်းလင်းမှာပြောဆိုလိုက်တာပါ။ကမ္ဘာတစ်ဝှမ်းကိုဗစ်ရောဂါကာကွယ်ဆေးရရှိမှုစံသက်စစ်ဆေးမှုနဲ့ကုသရေးမှာမမျှမတဖြစ်နေတဲ့အခြေအနေကိုဖြစ်ရှင်းမဲ့ WHO ရဲ့အစီအစဉ်အတွက်နိုင်ငံကအကူအညီဒေါ်လာ23.4 billion လိုအကြောင်းပြောဆိုပြီးဒါဒီလိုအပ်နေတဲ့ငွေကြေးတွေကို G20 ဖွဲ့ဝင်နိုင်ငံတွေကထည့်ဝင်ကြဖို့လဲတိုက်တွန်းသွားပါတယ
်။ COVID စကောကာယောဂါကြီးဆက်လက်ပြပွားနေပြီးကမ္ဘာကြီးမှာကာကွယ်ဆေးထိုးတဲ့နိုင်ငံတွေနဲ့မထိုးရသေးတဲ့နိုင်ငံတွေအကြီးအကျယ်ကွာဟနေတဲ့ပြဿနာကိုကမ္ဘာအချမ်းသာဆုံးနိုင်ငံတွေတက်ရောက်မဲ့ G20 အစည်းအဝေးမှာဆွေးနွေးဖို့ရှိနေပါတယ်။2019ခုနှစ်နောက်ပိုင်းလူပုဂ္ဂိုလ်ကိုယ်တိုင်တက်ရောက်မဲ့ G20 ထိပ်သီးအစည်းအဝေးကိုလာမဲ့စနေနေ့မှာအီတလီနိုင်ငံရောမမြို့မှာကျင်းပမှာဖြစ်ပြီးကိုဗစ်ကပ်ဆိုးနဲ့ပတ်သက်တဲ့ကိစ္စတွေကိုအဓိကဆွေးနွေးမဲ့အလားအလာရှိနေပါတယ်။အမေရိကန်ပြည်ထောင်စုကကိုဗစ်ကာကွယ်ဆေးအလုံးပေါင်းတန်းထောင်1.1 billion ပေးလူပုဂ္ဂိုလ်ဂရီးပြုထားပြီးအခြားနိုင်ငံတွေထဲများတယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။ဒီလောက်အတိုင်းတဟမလောက်သေးဘူးလို့ကျန်းမာရေးအကျိုးဆောင်တွေကတော့ပြောပါတယ်လေလာမှုတစ်ခုအရတော့ချမ်းသာတဲ့ G20 နိုင်ငံတွေဟာဆင်းရဲတဲ့အာဖရိကနိုင်ငံတွေထက်ကိုဗစ်ကာကွယ်ဆေး15ဆပိုပြီးရရှိတယ်လို့တွေးရှိထားပါတယ
်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကအာဖဂန်တန်ယုံနဲ့တခြားမြို့တွေကကောင်စစ်ရုံးတွေမှာတာလီဘန်တန်တမန်တွေစတင်တာဝန်ထမ်းဆောင်နေပြီဖြစ်တဲ့ကြောင်းတာလီဘန်တာဝန်ရှိသူ2ယောက်နဲ့အာဖဂန်တန်တမန်တွေက VOA ကိုကြာသာပြင်းနေကပဲအတည်ပြုပြောဆိုလိုက်ပါတယ်။အစ္စလာမဘတ်ကအာဖဂန်တန်ယုံကိုတာလီဘန်တွေပြစ်ဖို့ထားတဲ့အကြောင်းကြားစာကိုလည်း VOA ကလက်ခံရရှိထားတာပါ။တာလီဘန်ဆွေရကိုပါကစ္စတန်နိုင်ငံကတရားဝင်အသိမှတ်ပြုလက်ခံမထားသေးပေမဲ့တန်တမန်တာဝန်ထမ်းဆောင်ဝင်ပြုခဲ့တာဖြစ်ကြောင်းလည်းပါကစ္စတန်တာဝန်ရှိသူတွေကပြောပါရယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာရှိတဲ့ပါကစ္စတန်တန်မတ်ကြီးမန်ဆူအခန်ကလည်းတာလီဘန်တာဝန်ရှိသူတွေကိုပြည်ဝင်ဗီဇာထုတ်ပေးထားတဲ့အကြောင်း VOA ကိုအတည်ပြုပြောဆိုထားပါရယ်
။ Facebook အမည်ကို မိသားလိုအမည်ပြောင်းလဲမှတ်ခေါ်လိုက်တာဟာအနာဂတ်မှာအွန်လိုင်းကနေတွေ့မြင်ရတာတွေကိုတကယ်အစ်စ်အမှန်တွေလို့မြင်ရအောင်ဖန်တီးဖို့အတွက်ဖြစ်တယ်လို့ကုမ္ပဏီရဲ့ CEO အကြီးအကဲဇူဂါဘတ်ကပြောဆိုပါတယ်။ Facebook အနေနဲ့သူ့ရဲ့စာမျက်နှာပေါ်ကဖော်ပြချက်တွေဟာကမ္ဘာအနှံ့ပြည်သူတွေနဲ့လူအဖွဲ့အစည်းတွေအတွက်ထိခိုက်မှုတွေရှိနေတယ်ဆိုတာကိုလက်တွေ့ရှိခဲ့တဲ့ဆိုတဲ့ဆွတ်ဆဲချက်တွေထွက်ပေါ်နေချိန်မှာကုမ္ပဏီရဲ့အမည်ကိုအခုလို Metaverse လို့အမည်ပြောင်းလိုက်တာဖြစ်ပါတယ်။ Facebook ကြောင့်အသုံးပြုသူတွေထိခိုက်နှင်းနာမှုရှိတာကိုကုမ္ပဏီကကုမ္ပဏီတွင်သတိပေးတာကိုလစ်လျူရှုခဲ့တယ်ဆိုပြီးတော့ပြခဲ့တဲ့လပိုင်းကကုမ္ပဏီဝန်ထမ်းဟောင်းတူဖြစ်တဲ့ Francis Hagen ကအထောက်အထားတွေကိုဖွင့်ချခဲ့ပါတယ်။ Zuckerberg ကတော့ Metaverse ပုံမအစင်မြင့်ကောင်းမွန်ပြီးရုပ်ပုံတွေကိုအစင်အမှန်တွေလိုတွေ့မြင်ရတဲ့ 3D နည်းပညာတွေနဲ့ပေါ်ဆောင်မှာဖြစ်ပြီး online ကနေတွေ့မြင်ရတဲ့ပတ်ဝန်းကျင်အသေးတစ်ခုကိုဖန်တီးပြမှာဖြစ်တယ်လို့ဆိုပါတယ်။ရုပ်ပုံတွေကိုဖန်သားပြမှာကြည့်ရတာမျိုးမဟုတ်ဘဲအထဲကိုကိုယ်တိုင်ဝင်ရောက်သွားတယ်လို့မျိုးမြင်ရမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
တောက်ကြနေမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ဒီသတင်းပေးပို့ချက်တွေကိုအခုချိန်မှာဆက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကချင်ပြည်နယ်အင်ဂျန်ရန်မြို့နယ်က KIO ထိန်းချုပ်ရွာအင်ကွမ်လာကျေးရွာအထက်တန်းကျောင်းတစ်ခုမှာကျောင်းသား400ကျော်လောက် COVID-19 ကူးစက်ခံရပါတယ်တွားရေးလာရေးခက်ခဲပြီးတော့အစီအစေးတင်းကျပ်တဲ့အဲ့ဒီဒေသမှာ COVIDလူနာတွေအတွက်ရေးပေါ်ဆေးဝါးရိတ်ခါလိုအပ်ချက်တွေရှိလာမယ်ဆိုရင်သက်ဆိုင်ရာအဖွဲ့အစည်းတွေကခွင့်ပြုလိမ့်မယ်လို့လည်းဒေသခံတွေမျှော်လင့်နေကြတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုခမောင်စုံမင်းပြောပြပေးပါဦးဗျာ
ကိုဗစ်ကာယောဂါကာလမှာမြန်မာပြည်အဝမ်းကအကြောင်းတွေပိတ်ထားပြီးမဲ့ကချင်လူမျိုးရေးအဖွဲ့ KIO မြောက်ပိုင်းတိုင်းဒေသကအကြောင်းတွေကိုစက်တင်ဘာလလောက်ကပြန်လည်ပွင့်လှစ်ခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကတော့ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အန်ကွန်လကျေးရွာကအထက်တန်းကျောင်းမှာကျန်းမာရေးစစ်ဆေးခဲ့ရမှာတော့ကျောင်းသား400ကျော်လောက်မှာကိုဗစ်ပိုးတွေ့ရှိခဲ့ကြောင်းအင်ဂျန်ရံဒေသခံတယောက်ကပြောပါတယ်။အင
်ဂျန်ရံမြို့နယ်ဒီကွန်လကျေးရွာပေါ့။အဲဟိုချင်းချုပ်နေလေရှိဒီနေရာကြီးကတော့အဲမှာမနေ့အဖြစ်တော့ရှိရကျော်ဖြစ်တဲ့အခါမှာ400ကျော်ပေါ့။လေရကျော်ပြည့်ပြည့်ကျရမယ်စားရဟုတ်ဟိုဘက်မှာကျတော့ဒီစီလီစီပေါ်တာနဲ့အာစီဘောတော့အာစီချက်ပေါ်တာအဲ့ဒီမျိုးတန်တာတွေဒီခက်ခဲတဲ့တန်တာတွေပေါ့လာနေတဲ့ပေါ်တာရှိတာပေါ့အဲ့မှာတော်တော်များများရှိကြရလို့စားရ
အန်ကွန်လကျေးရွာဟာအင်ဂျန်ရံမြို့နယ်နဲ့စွမ်ပရာဘွန်းမြို့နယ်အစပ်မှာတည်ရှိပြီးဒီနှစ်မြို့စလုံးကကျောင်းသားတွေဟာအန်ကွန်လအထက်တန်းကျောင်းမှာလာရောက်စာသင်ကြတာပါKIO ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့အော်တိုဘာလ23ရက်နေ့ကကျောင်းဆရာတဦးနေမကောင်းဖြစ်တာကိုစစ်ဆေးရာကကိုဗစ်ပိုးစတင်တွေ့ရှိခဲ့ကြောင်း28ရက်နေ့အထိလူ800ကိုစစ်ဆေးရာမှာတော့ပိုးတွေ့ရှိသူ449ဦးရှိကြောင်းဖော်ပြထားပါတယ်ကိုဗစ်ပိုးတွေ့ရှိသူတွေများပြားတာကြောင့်အန်ကွန်လရွာကိုလော့ဒေါင်းချထားပြီးပိုးတွေ့ရှိတဲ့လူနာတွေကိုအထက်တန်းကျောင်းမှနေရာချထားကူးသပေးနေကြောင်းလဲ KIO လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်အန်ကွန်လာကျေးရွာနဲ့အဆက်အသွယ်ရှိတဲ့ကက်သလစ်ဘာသာဖုံးတော်ကြီးတပါးကတော့သူတို့အနေနဲ့ဆေးဝါးနဲ့ဆေးပစ္စည်းအသုံးဆောင်တွေပေးပို့ထားကြောင်းမိန့်ကြားပါတယ်
။ဘုရားမှာဆိုကက်သလစ်ဘာသာကြီးကဒီနေ့များတော့တောင်းတာတွေကသူကခုနကကိုဗစ်ကွန်တင်းမှာပါတဲ့ဟာကခုနကတော့မိတ်ကြီးတယ်သူကတော့မနေ့ကပဲတဲ့ဒီနေ့ဒီကိုဗစ်ဒီတက်စ်ကစ်တို့ဒီပီပီတို့ဥပလိုက်ပြီးတော့သူလာတဲ့အချိန်တော့ပြေးလိုက်တယ်တဲ့။ဒါကအသာစားတော့ဒါမှမဟုတ်ကိုဗစ်ကို
ပြီးခဲ့တဲ့လပိုင်းတွေကအန်ဂျန်ရမ်းမြို့နယ်အတွင်စစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လမ်းတစ်လျှောက်မှာနှစ်ဖက်တပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိပါတယ်။ဒါကြောင့်အန်ကွန်လရွာကိုစေဝါနဲ့ရိတ်ခါပို့ဆောင်ဖို့အခက်အခဲဖြစ်မှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်နစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလန်စွမ်ဆွန်ကတော့ကိုဗစ်အတွက်အရေးပေါ်လိုအပ်လာရင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကခွင့်ပြုလိမ့်မယ်လို့ယူဆကြောင်းပြောပါတယ်။
ကျွန်တော်ကြားရတာကတော့ဟိုအောက်ဆီဂျင်တွန်းတာမျိုးအဆင့်မှုပဲနဲ့ရိုးရိုးဟိုတုတ်ကွေးဖြားနာပုံစံမျိုးပေါ့ဆစ်လိုက်တော့ positive ဖြစ်တာပေါ့အဲလိုအခြေအနေမှာရှိတယ်လို့တော့ကြားရတယ်အခြေအနေဆိုးတာတို့ဘာလို့အောက်ဆီဂျင်ကျက်လက်တာတို့ဘာလို့အခြေအနေဆိုးရင်တော့ကျွန်တော်ဟိုကုညီရမယ့်တာဝန်ရှိတယ်ဆိုတော့အလုံးနဲ့ခွင့်ပြုရမှာပါဒါတော့ဟောပေါ့ဒီထောက်ခံစာတော့လိုရပေါ့
ဒီလ23ရက်နေ့ကတော့ KIO မြောက်ပိုင်းတိုင်းဒေသဖြစ်တဲ့ပူတာအိုစွမ်ပရာဘွန်းဘက်မှာ positive လူနာ12ဦး negative center မှာဆေးဝါးကုသမှုခံယူနေသူ20ဦးနဲ့ကျန်းမာရေးစောင့်ကြည့်ခံရသူ249ဦးရှိကြောင်း KIO ကထုတ်ပြန်ထားပါတယ်။အန်ဂျန်ယံမြို့နယ်အန်ကွန်လာကြီးရွာကနောက်ဆုံးအခြေအနေကိုမေးမြန်းနိုင်ဖို့ KIO ကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိတဲ့သူတွေမအားလက်တာကြောင့်ဖုံးလက်ခံဖြေဆိုတာမရှိခဲ့ပါဘူးခင်ဗျာ။
ကချင်ပြည်နယ်ဘက်ကကိုဗစ်အခြေအနေတွေကိုကိုကမောင်ဆုံးမင်းပြောပြသွားတာပါခင်ဗျာအခုတော့ဒီထိုင်းနိုင်ငံဘက်ကအကြောင်းကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံတောင်ပိုင်းပြည်နယ်ကဒီအချုပ်ထောင်အသီးသီးကနေလူရဲစီလို့ပြန်လွတ်လာကြတဲ့မြန်မာနိုင်ငံသား190နီးပါးကိုမြန်မာဘက်ချမ်းတနင်္သာရီတိုင်းကော့တောင်းမြို့ကအာနာပိုင်းနေထံကိုထိုင်းအစိုးရတာဝန်ရှိသူတွေကအော်တိုဘာ29ဗုဒ္ဓနေ့ကလွှဲပြောင်းပေးခဲ့ပါတယ်ဒီကြောင်ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါရယ
်။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းမှာလူရဲစစ်မြန်မာတွေကိုမြန်မာနိုင်ငံဘက်လွှဲပြောင်းပေးမှု9လကြာလောက်ရပ်နားနေခဲ့ပြီးစက်တင်ဘာလမှာတစ်ကြိမ်အောက်တိုဘာလမှာနှစ်ကြိမ်ထိုင်းအစိုးရကမြန်မာဘက်ကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။အောက်တိုဘာလထဲမှာ၁၀ရက်နေ့မှာတစ်ကြိမ်အောက်တိုဘာလ29ရက်နေ့ဗုဒ္ဓဘူးနေ့ကတစ်ကြိမ်ပြန်လည်လွှဲပြောင်းပေးခဲ့တာပါ။ဒီတစ်ကြိမ်မှာတော့လူရဲစစ်သူအကျဉ်းသား190နီးပါးပါဝင်နေဆိုပြီးမြန်မာနိုင်ငံသားတွေကိုပြန်လည်လက်ခံတဲ့အဖွဲ့ထဲမှာပါတဲ့ထိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့ကော့တောင်းမြို့ရှေ့ပြောင်းလူသမားအရင်းမြစ်စင်တာ MRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
။ညီသားအားလုံးပေါင်းကျွန်တော်တို့189ယောက်ခင်ဗျာမြို့သူများ23ကျန်တော့လို့ဒေါက်တာလေးတွေပါတယ်အကြောင်းမျိုးကြောင့်ဖန်ခံရတဲ့အလုပ်မှလေးပါတယ်။ရေနောက်ချုပ်ခန်းကနေချုပ်ခန်းမှာပြီးခဲ့တဲ့ခေါက်ကဆိုစရိတ်နေကလွယ်တော့တစ်ချေကလူကနည်းနည်းပဲကျန်တယ်။ဒါပေမဲ့ဒီရစ်ပိုင်းမှာကျန်များလာတယ်။အလုပ်မှရကျန်ဝင်တဲ့များတော့ဖမ်းမိတယ်။လွှဲစေတယ်။အဲ့ဒါလေးကတော့ပြန်ပြီးတော့ပြွဲလာတာဖြစ်တယ်။အလုပ်သမားတန်ရာရှိတဲ့ဆွေးရဌာနနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီကော့တောင်းပေးပြန်လွှဲတာခင်ဗျာ
။ထိုင်းဆွေးရဘက်ကလွှဲပြောင်းပေးသူတွေထဲမှာမူရစေဝါအမှုနဲ့နှစ်ရှည်ထောင်နှံကြခံခဲ့ရသူတွေလွန်ခဲ့တဲ့၄လအတွင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်လာကြတဲ့ရှေ့ပြောင်းလို့သမားတွေလည်းပါဝင်ကြတယ်လို့လည်းပြောပါတယ်
။များပြည့်ကတော့မူရေးစေဝါနဲ့ထောင်နှစ်ရှည်ကြတဲ့လူတွေပါလာတယ်။ပြီးလို့ရှိရင်အလုပ်ရှင်မတူတော့လည်းပါတယ်။ပြီးလို့ရှိရင်စာရွက်စာနဲ့မဆုံတဲ့လူတွေပါတယ်။ဖိုးဝင်တဲ့လူတွေပါတယ်။ဆက်ချက်ဖန်ခံထားတဲ့အနည်းဆုံးလူ2လနဲ့4လဝန်းကျင်လူတွေကြီးပဲအလုပ်ခုလာတာ။ပြီးလို့ရှိရင်ကျွန်တော်တို့အလုပ်ရှင်မတူတဲ့လူတွေစာရွက်စာနဲ့မဆုံတဲ့လူတွေပါတယ်။ပြီးလို့ရှိရင်တပီနဲ့တပီနဲ့ကြော်ယူသွားတဲ့လူတွေပါတယ်ပြီးလို့ရှိရင်မွေးရေးဆေးဝါးနဲ့တခြားအမှုခေလို့ဖန်ခံရတဲ့အုပ်စုတွေပါတယ်ခင်ဗ
ျထိုင်းနိုင်ငံဘက်မှာဖက်စီထောင်ချခံရပြီးလွတ်လာတဲ့မြန်မာနိုင်ငံသားထောင်နဲ့ချီကိုအရင်ကတည်းကထိုင်းဘက်ကမြန်မာနိုင်ငံဘက်ကိုပြန်ပို့ပေးလေးရှိပါတယ်ဒါပေမဲ့ကိုဗစ်ကပ်ရောဂါဖြစ်ချိန်ကစလို့မြန်မာနိုင်ငံဘက်ကလွှဲပြောင်းလာသူတွေကိုလက်ခံမဲ့စောင့်ကြည့်စင်တာတွေမလုံလောက်တာကြောင့်လွှဲပြောင်းမှုတွေအဓိကရက်နေရာကနေပြီးခဲ့တဲ့စက်တင်ဘာလကမှပြန်ဆနိုင်ခဲ့တာပါအခုလဲကော့တောင်းမြို့ဘက်ကလက်ခံနိုင်တဲ့အရေးအတွက်ကိုသာပြန်လွှဲပြောင်းပေးခဲ့တာဖြစ်တယ်ဆိုပြီးဦးမိုးဝေကပြောပြပါတယ
်များပြတော့ဒီရနောက်မှဆိုရင်လောကချုံမှထားတယ်ပြီးမှကျွန်တော်တို့ဒီစူးစောင်းစကန်ပို့တယ်ရနောက်စူးစောင်းစကန်ပို့တယ်စူးစောင်းစကန်ဆက်မှကျွန်တော်ကော့တောင်းပို့တယ်ကော့တောင်းဝါအရင်ကြောင်းကြတယ်ဒီဘက်မှာဥပမာနေရာတွေကကိုယ်တိစင်တာတွေကလူပြိနေလို့ရှိရင်လက်ခံသေးဘူးဘာကြလဲဆိုနေရာထားဖို့သို့နေရာစင်တင်အများမချဲ့နိုင်သေးလို့မရှိသေးလို့ခင်ဗ
ျထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းနေဆက်တွေပိတ်ထားပေမဲ့ပြန်လွတ်လာတဲ့မြန်မာနိုင်ငံသားတွေကိုနေဆက်တွေကနေမြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင
်ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပြပို့ခဲ့တာပါခင်ဗျမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီး WIWM ကမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်ရရက Facebook နဲ့ပုံမှန်ထိတွေ့ဆွေးနွေးမှုတွေရှိနေတယ်လို့ WIWM ရဲ့အကြီးအကဲဖြစ်တဲ့ Nicholas Khom GM ကပြောကြားလိုက်ပါတယ်ကျွန်တော်တို့အခုအတန်မလွင့်ခင်အချိန်အတောအတွင်းမှာပဲ VOA ရုံးချုပ်ကိုလာရောက်ခဲ့တဲ့ဒီ Mr. Khom GM ကို VOA ရဲ့ Editor ဦးကျော်ဇန်သာကတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အဲ့တော့ဦးကျော်စံတာခင်ဗျာဒီ Facebook ကဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိန်ချန်ခဲ့တယ်ဆိုပြီးတော့ဒီ New York မြို့ကမြို့နယ်တရားရုံးတစ်ခုမှာပေါ့လေတရားစွဲခံရတယ်ပြီးတော့အဲ့ဒီအချက်လက်တွေကိုလည်းထုတ်ပေးပါဆိုပြီးတော့ဒီတရားရုံးကဆုံးဖြတ်တယ်ဒါကိုဒီ Facebook ကလည်းငြင်းဆန်ခဲ့တယ်အဲ့တော့အခုဦးကျော်စံတာတွေးဆောင်ခဲ့တယ်ဒီ WWN အကြီးကဲကဒီကိစ္စနဲ့ပတ်သက်လို့ဘာတွေများပြောသွားပါလဲခင်ဗျာ
ဟုတ်ကဲ့သူပြောတာကတော့ Facebook ကိုနယူးယောက်မှာတရားစွဲတာဟာသူတို့ WIWM ကမဟုတ်ဘူးတဲ့ အဲ့ဆိုတာဟာဂမ်ဘီယာနိုင်ငံကဆွဲတာသာဖြစ်ပါတယ်တဲ့သူတို့ double eye development အနေနဲ့ကတော့ Facebook နဲ့ပုံမှန်ဆက်ဆံမှုတွေရှိနေပြီးတော့ Facebook စီကသူတို့လူကြီးနဲ့အချက်အလက်တချို့ကိုလည်းလွှဲပြောင်းရရှိပြီးဖြစ်တယ်ဆိုပြီးတော့အခုလိုပြောပါခင်ဗျာ
With Facebook we had asked them for various information soon after we began our operations which is a little over 2 years ago I actually met with them in July of 2019
ဂမ်ဘီယာနိုင်ငံကသာဖြစ်ပါတယ်သူတို့ double eye development ကတော့2019 July မှာစတင်တာဝန်ပေးခံရကြတဲ့က Facebook နဲ့ထိတွေ့ဆက်ဆံမှုတွေရှိနေကြတယ်။ Facebook ကလည်း WIWM လူကြီးနဲ့အထောက်အထားတွေကိုတစိုက်တည်းသာပေးပို့ခဲ့ပြီးဖြစ်တယ်။နောက်ကလည်းသူတို့ဆရာအထောက်အထားတွေပို့ရလိမ့်မယ်လို့မျှော်လင့်တယ်ဆိုတဲ့အကြောင်းသူကပြောသွားတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဆိုတော့သူတို့က Facebook ဆီကနေပြီးတော့ဘယ်လိုအထောက်အထားတွေလိုချင်တာတဲ့လဲ။ပြီးတော့ဒီသူတို့မတန်ခင်မှာတော့ဟာလာ WIWF လို့ခေါ်တဲ့ဒီအထောက်အထားရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာတင်းမှာဆိုရင်လည်းဒီမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအထောက်အထားဟာလာတက်တည်တက်ကာရအပြည့်စုံနဲ့ရေးရတာပဲမဟုတ်ဘူးလားခင်ဗျာဆိုတော့ဒီမစ္စတာခိုချင်းလိုချင်တဲ့အထောက်အထားဆိုတာကဘာပါလဲခင်ဗျာ
ဟုတ်ကဲ့ကိုညာပြောတာမှန်တယ် WWF ကတော့ရေးပြီးသားတော်တော်များများပြည့်ပြည့်စုံသူတို့ရတယ်လို့ပြောတယ်ဆိုတော့ဘာကြောင့်သူတို့ဒါကိုထပ်ပြီးလိုချင်တယ်လဲဆိုတော့သူကဒီကိစ္စမှာအစိစိပြောဖို့ညင်းတယ်ငါအစိစိမပြောပြစင်တယ်တော့သူကရေဘူးရအဖြစ်တာငါဒီလိုမျိုးပြောပြရစေဆိုပြီးတော့အခုလိုပြောသွားပါခင်ဗျာ
And I don't want to go into too many details to tip off anyone about what exactly we are looking at but we believe that of course
အဓိကတော့အကြမ်းဖက်မှုတွေကြီးထွားခဲ့ရတာဟာ Facebook ပေါ်မှာရေးသားချက်တချို့ဖြစ်တယ်ဆိုတာကိုကျွန်တော်သိပါတယ်ဒါကြောင့် Facebook ရဲ့အထောက်အထားအစိစိကိုသိကျင်တာပါဒီကတစ်ဆင့်ပြမှုကျွလွန်ခဲ့တဲ့လူပုဂ္ဂိုလ်တဦးချင်းရဲ့အချက်အလက်တွေကိုလည်းသူတို့သိနိုင်လိမ့်မယ်လို့မျှော်လင့်နေဆိုပြောသွားတာဖြစ်ပါတယ်တကယ်တော့ Gambia နိုင်ငံကတော့ဒီကိစ္စကို New York ကျုံမှာဆက်ပြီးတော့အယူခံဝင်ထားပါတယ်တကယ်လို့ဒီအယူခံကအောင်မြင်ခဲ့ရင် WIWM အနေနဲ့လည်းသူတို့အချက်အလက်စီးပိုင်ခွင့်ပေါ့ဗျာအဲ့ဒီကိုအခိုင်အမာရရှိမယ်ဆိုပြီးတော့သူကမျှော်လင့်နေတယ်လို့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဦးကျွန်းသာတည်တဲ့အတိုင်းပဲအခုလေဒီမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေကအများကြီးဆက်ဖြစ်နေပါလေပြီးတော့ဒီအမုန်းစကားတွေသတင်းအမှားတွေကိုဒီ Facebook ပေါ်မှာနှစ်ဖက်စလုံးကဟလာရေးသားဖော်ပြနေတာတွေအများပြကျွန်တော်တို့တွေ့နေရပါလေအဲ့ဒီကိစ္စနဲ့ပတ်သက်လို့ရောသူ့ကိုဦးကျွန်းသာမေးဖြစ်ပါ
မင်းဖြစ်ပါတယ်ဒါအဓိကဖြစ်နေကိစ္စဆိုတော့ပူတောင်အရေးကြီးတယ်သူကဒီကိစ္စနဲ့ပတ်သက်လို့လေ Facebook ကိုသူပြောဖြစ်ပါတယ်တဲ့ပြောရစရင်ကဘယ်လိုအောင်ကြုံရလဲသူကိုယ်တိုင်တော့မှဒီသူဟာမစ္စတာကွန်ဂျင်ဟာဗမာစစ်ဘုတ်တယောက်နဲ့နိုင်ငံရတနိုင်ငံမှာတွေ့တယ်ဆိုပြီးတော့ Facebook မှာသတင်းမှဖော်ပြတယ်အဲရင်အောက်ကလူတွေကကွန်ဂျင်လည်းလည်းသတင်းပေးဖြစ်တယ်သူနဲ့တွေ့တဲ့လူကလည်းပဲအကြမ်းဖက်မယ်ဆိုပြီးလှုံ့ဆော်တဲ့ဟာတွေကိုတွေ့လို့ Facebook နဲ့ညှိနှိုင်းပြီးတော့သူဖြတ်ချခဲ့ရတယ်လို့ပြောပါတယ်ဆိုတော့ဒီလိုပဲအခုဖြစ်နေတဲ့ကိစ္စတွေမှာလည်းအခုလိုလွဲမှားဖော်ပြချက်အမုန်းစကားလှုံ့ဆော်မှုတွေကို Facebook နဲ့ညှိပြီးတော့သူကပယ်ဖျက်သွားမယ်လို့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလိုလူအခွင့်အရေးအဖွဲ့တွေကိုဟဟာမြန်မာနိုင်ငံကလူတချို့ကပေါ့လေပြောနေတာတွေရှိပါတယ်ဟဟာသူတို့ကစစ်တပ်ကိုပဲဟဟာအပြစ်ရှာတယ်အပြစ်တင်ပြီးတော့တစ်ဖက်သက်ပြောနေတယ်ဒါပေမဲ့တစ်ဖက်မှာပြန်ကြည့်ရင်လက်တလောဖြစ်နေတဲ့မြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့ဟဟာဟဟာဒလန်လို့ဆွဆွဲပြီးတော့တပ်ဖြတ်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ရောဒီ WIWM ရဲ့အကြီးအကဲကဘာတွေများပြောပါသေးလဲခင်ဗျာ
သူတို့အနေနဲ့ကတော့လူခွင့်ရေးကောင်စီမှာတင်ပြတဲ့အစီရင်ခံစာအပါအဝင်ပေါ့လေလူသိရှင်ကထုတ်ပြန်တဲ့အထက်မှာအများအားဖော်ပြပါရဲသူတို့အဖွဲ့ဟာဘယ်လိုက်မှုမရှိဘူးဆိုတဲ့အကြောင်းကိုအများအားဖော်ပြရဲဆိုပြီးသူကအခုလိုပြောပါခင်ဗျာ
We're concerned with crimes against human beings in Myanmar regardless of the ethnicity the religion or the
သူပြောတာကကျွန်တော်တို့ဟာမြန်မာနိုင်ငံကလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အလွန်ဆိုးရိမ်ပါတယ်ဒီမှုကျွလွန်သူတွေဒါမှမဟုတ်ကျွလွန်ချင်းခံရတဲ့သူတွေဟာဘယ်လူမျိုးတွေလဲဘယ်ဘာသာကိုကုဝဲသလဲဘယ်နိုင်ငံရေးအင်အားစုဘက်ကပါဝင်သလဲဆိုရဲကွဲလွဲမှုတို့သူတို့ဂရုမစိုက်ပါဘူးနိုင်ငံတကာဥပဒေဆိုတာလည်းပဲခွဲခြားဆက်ဆံမှုမရှိပါဘူးတဲ့ခင်ဗျားကဘယ်ဥစုကလာတဲ့ဘယ်လိုနိုင်ငံရေးယုံကြည်မှုရှိရဆိုရဲအပေါ်မှာမူမူတည်ပဲနဲ့ပြမှုကိုဘယ်သူမှဆိုကျွလွန်နိုင်ကြပါရဲကျွန်တော်တို့ကလည်းပဲဘယ်ဘက်ကကျွလွန်တဲ့ပြမှုပဲဖြစ်ဖြစ်စစ်တပ်ကပဲကျွလွန်လို့အခြားတစ်ဖက်ဖက်ကပဲကျွလွန်လို့သူတို့ဟာခွဲခြားဆက်ဆံမှုမရှိဘဲနဲ့စုံစမ်းဖော်ထုတ်သွားမှာလားဖြစ်တယ်လို့သူကပြောတော့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်သန္တာအခုလိုပြောပြသွားတာကျေးဇူးပါခင်ဗျာဒီဦးကျော်သန္တာနဲ့ WIWM အကြီးကဲဟလာမစ္စတာခိုဂျီမ်နဲ့မေးမြန်းတာရဲ့အပြည့်စုံကိုပေါ့လေဒီလာမဲ့သတင်းဘက်ကကျွန်တော်တို့ရုပ်မြင်သံကြားရောရေဒီယိုအစီအစဉ်နေမှာပါအပြည့်စုံတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ အခုတခါတော့နိုင်ငံတကာသတင်းနှစ်ပုဒ်ကိုတင်ပြကြင်ပါတယ်အာလိုအလုသမားအဖွဲ့ကြီးရဲ့နောက်ဆုံးကိန်းဂဏန်းတွေအရဒီကိုဗစ်ကပ်ဆိုးကြုံရခြင်းပြန်လည်လုံမြောက်လာမဲ့အချိန်မျိုးမှာအလုသမားစည်းကွက်ကနှေးကွေးနေတာတွေ့ရတယ်လို့ပြောပါတယ်ဝင်ငွေနဲ့ဆင်းရဲတဲ့နိုင်ငံတွေမှာအခြေအနေဆိုးရွားနေတယ်လို့ ILO ကထုတ်ပြန်ထားပါတယ်ဒီအကြောင်းလီဇာရှလိုင်းဂျနီဗာကပေးပို့တဲ့သတင်းကိုတော့ကိုစော်မိုးကျော်ပြောပြမှာပ
ါ ILO အလုသမားအဖွဲ့ချုပ်ကြီးရဲ့စီးပွားရေးပညာရှင်တွေဟာကိုဗစ်ကပ်ဆိုးရဲ့အလုသမားစည်းကွက်ပေါ်တည်ရောက်မှုတွေကို2020ခုနှစ်မတ်လကတည်းကစောင့်ကြည့်လေ့လာခဲ့ပြီးကမ္ဘာအလုသမားဈေးကွက်အနေနဲ့ထိခိုက်ပျက်စီးဖို့လွယ်ကူတဲ့အနေအထားမှာရှိနေသေးပေမဲ့တဖြည်းဖြည်းပြန်လည်ကောင်းမွန်လာမယ်လို့ဒီနှစ်စံပိုင်းမှာခန့်မှန်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုအကောင်းဘက်ကိုတွေးမျှော်ခဲ့တဲ့မျှော်လင့်ချက်တွေဟာကိုဗစ်ကူးစက်မှုလှိုင်းသစ်တွေကြောင့်မှေးမှိန်သွားခဲ့ရပါတယ်။စီးပွားရေးပြန်လည်နလန်ထလာမှုတွေဟာမျှော်လင့်ထားတာတက်ကိုနှေးကွေးနေပါတယ်။အခုနောက်ဆုံးတွေ့ရှိချက်အရဒီနှစ်အလုသမားဈေးကွက်မှာတကမ္ဘာလုံးအလုလုချိန်ဟာကိုဗစ်မပြည့်ခင်ကအလုတ်ချိန်တွေထက်4.3ရာနှုန်းလျော့နေနေအောင်ပဲလို့တွက်ချက်ထားပါတယ်။ဒီအတိုင်းအတာဟာအချိန်ပြည့်အလုတ်သမား125တန်းအလုတ်ဆုံးရှုံးရမယ့်ပမာဏနဲ့ညီမျှနေပါတယ်။ ILO ညွှန်ကြားရေးမှူးချုပ် Guy Ryder ကတော့ဆင်းရဲတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေအကြားပြန်လည်နလန်ထမှုနှုန်းမတူညီပဲနှမျိုးကွဲပြားနေတာကိုသူ့အနေနဲ့စိုးရိမ်ပူပန်နေစေပဲလို့ပြောဆိုပါတယ်။
This is reflected in the fact that the higher income countries with more resources managed to recover in 2021 at least to some extent.
ဒါဟာဘာကိုဖော်ပြနေတယ်လဲဆိုရင်2020ခုနှစ်အတွင်းချမ်းသာတဲ့နိုင်ငံတွေကကိုဗစ်ကပ်ဆိုးကနေအတိုင်းအတာတစ်ခုထိပြန်လည်လွတ်မြောက်လာခဲ့ပြီးမဲ့ဆင်းရဲတဲ့နိုင်ငံတွေက2020ခုနှစ်အတွင်းကိုဗစ်ကပ်ရောဂါကိုအပြင်းအထန်ခံစားခဲ့ရတယ်ဆိုတာကိုဖော်ပြနေပါတယ်ကိုဗစ်ကယောဂဟာနိုင်ငံတွေအကြမညီမမျှမှုကိုပိုမိုအခြေအနေဆိုးဝါးသွားစေပါတယ
်။အခုလိုကော်ဟမှုတွေကြီးထွားလာရတာဟာနိုင်ငံတွေအကြကိုဗစ်ကာကွယ်ဆေးထိုးနိုင်မှုအခြေအနေနဲ့စီးပွားရေးနလန်ထားဖို့အစိုးရတွေရဲ့ထောက်ပံ့မှုတွေပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။ဒါအပြင်တိုင်းပြည်တွေရဲ့ပြန်လည်နလန်ထူလာတဲ့နှုန်းဟာသူ့နိုင်ငံသားတွေကိုကာကွယ်ဆေးဘယ်လောက်ထိုးပေးနိုင်လဲဆိုတဲ့အပေါ်အကြီးအကျယ်တည်မိနေတယ်လို့ILO အကြီးအကဲကပြောဆိုခဲ့ပါတယ်။စီးပွားရေးပြန်လည်နလန်ထဖို့ဆိုရမှာကတ်ဆိုးကြီးကြောင့်စီးပွားရေးထိခိုက်ကျဆင်းတဲ့အချိန်မှာအလုပ်သမားတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးဖို့ငွေချေးအရာထိခိုက်မှုတက်တာအောင်ဘယ်လောက်လှုပ်ပေးနိုင်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့သူကပြောဆိုပါတယ်
။ In low and middle income countries, fiscal constraints and slow vaccination progress are expected to continue.to hinder progress.
ဝင်ငွေနည်းနဲ့ဝင်ငွေအလေလက်ရှိတဲ့နိုင်ငံတွေမှာငွေရေးကြေးရေးအရာချုပ်ချယ်ကန့်သတ်မှုတွေနဲ့ကာကွယ်ဆေးထိုးမှုနှုံနှေးကွေးတာဟာအခြေအနေတွေပြန်လဲတိုးတက်ကောင်းမွန်လာဖို့ကိုဆက်လက်ပြီးအဟန့်အတားတွေဖြစ်နေဦးမှာပါ။ခိုင်မာတဲ့ငွေကြေးနဲ့နည်းပညာဆိုင်ရာအထောက်အကူတွေမရှိရင်တော့ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအကြားအကြီးအကျယ်ကွာဟခြားနားမှုတွေဟာဆက်လက်ရှိနေဦးမှာပါ။
ဒီနေ့အတွင်းအလုသမားဈေးကွက်ပြန်လည်နလန်ထူလာနိုင်ဖို့ကတော့အားနည်းနေသေးပြီးမရေရာမတည်ကြတဲ့အခြေအနေမှာရှိနေသေးတယ်လို့ ILO အလုသမားအဖွဲ့ချုပ်ကြီးကခန့်မှန်းထားပါတယ်။နိုင်ငံတစ်ခုတည်းဒေသတစ်ခုတည်းဒီအကြက်တဲကနေလွတ်မြောက်အောင်ရုန်းဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒီကျန်းမာရေးနဲ့လူမှုစီးပွားအကြက်အတဲကနေလွတ်မြောက်နိုင်တဲ့တစ်ခုတည်းသောနည်းလမ်းကတော့နိုင်ငံနေအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြဖို့ပါပဲလို့ ILO အကြီးအကဲGuy Ryder ကတော့ပြောဆိုထားပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်အလက်ကိုပြည်ဝင်မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာရှိတဲ့မနေ့ကင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 25 40 51အပြင်လိုင်းလမီတာ190ကပါကျွန်တော်တို့ထပ်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီဘာမှအပြည့်မရှိဘဲနဲ့ဒီမှာ9လကျော်ချောင်းလာတော့ဆောင်းမအချိန်တော့ဖြုံးလိုက်ရတယ်ပေါ့အဲ့ဒါတော့တွေ့ရစီမကောင်းဘူးတော့လူလူမြောက်လာတဲ့ဝန်တာတခြားဂျန်ရှိနေတဲ့သတင်းထုတ်တွေဆန်နေမယ့်ကောင်းဆောင်တွေရောအများဆုံးလုံးမြောက်လာကိုတော့မျိုးတင်တယ်ပေါ့
နောက်ပိုင်းအပြည့်စုံထုတ်လွှင့်သွားမဲ့တိုင်းသားဒေသကအခြေအနေအပြည့်စုံကိုစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အလှည့်ရောက်လာပါပြီကချင်ပြည်နယ်ကတိုင်းသား9မျိုးဆက်ဆံရေးမပြေလည်တာကိုတပ်မတော်ကအခွင့်ကောင်းယူပြီး KIA စန့်ကျင်ရေးလှုပ်ရှားမှုဖြစ်လာအောင်ကြံစည်နေပုံကိုဦးအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ်ဗျာ
အနာသိမ့်ပြီးမကြမီမလအစောပိုင်းကစပြီးစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေကချင်းပြည်နယ်မှာပြန်လည်ဖြစ်ပွားလာပါတယ်ပြည်သူလူထုကလည်း KIA လက်နက်ကင်တပ်ကိုရိတ်ခါဆေးဝါးနဲ့ငွေကြေးထောက်ပံ့ပါလေဗမာလူမျိုးကြီးဝါဒကျင့်သုံးတဲ့စစ်အာဏာရှင်စနစ်ကိုအမြစ်ပြအောင်တိုက်ခိုက်ဖို့အတွက် KIA ဟာဗမာပြည်သူလူထုနဲ့လက်တွဲလုပ်ကင်နေတယ်လို့ဗိုလ်ချုပ်ကြီးအင်ဘန်လာကပြောပါတယ်ကချင်အာဇာနီနေ့ဖြစ်တဲ့ဩဂုတ်လ10ရက်နေ့ကပြောဆိုသွားတာဖြစ်ကြောင်း KNG ကချင်သတင်းစာဆောင်မှာဖော်ပြပါတယ်ကချင်ပြည်နယ်မှာ KIA တပ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်တပ်နံပေးပြီး NLD ပါတီဝင်တွေကိုခေါ်လုံးခွင့်ပေးပါတယ်မျိုးဥတော်လာရေးကိုကြိုဆိုတဲ့ဝါရင် KIA တပ်ဖွဲ့ကိုထောက်ခံသူတွေလည်းတိုးပွားလာပါတယ်ဒါကြောင့် KIA နဲ့ PDF ကိုဆန့်ကျင်တဲ့ဒေသခံအင်အားစုတွေကိုစီရင်ပင်ပွင့်ဖို့စစ်ကောင်စီကကြိုးပမ်းလာပုံရပါတယ်။တချို့မင်းအောင်လှိုင်ဟာစက်တင်ဘာမှာမစ်ချီနာကိုသွားရောက်ပြီးအောက်တိုဘာလ3ရက်မှာနေဆက်ဝင်ကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းနောင်ကပူတာဟိုကိုသွားပါတယ်။ဒေသခံပြည်သူစစ်တွေနဲ့တွေ့ဆုံကြောင်းသိရပါတယ်
။ဒေသခံနေကြားစောက်တက်ချုပ်ကင်တဲ့နယ်မြေတွေမှာစစ်ကောင်စီတပ်ဟာ KIA တိုက်ခိုက်တာကိုခံနေရပြီးအကြအဆုံးများနေတာကိုဆွေးနွေးဖို့တက်ချုပ်ကြီးမြကြီးနာကိုတွားရောက်တာလို့ကြားသိရပါတယ်ဒေသခံတိုင်းရင်းသားပြည်သူစစ်တွေကိုလက်နက်အင်အားဖြည့်ဆည်းပေးဖို့အစီအစဉ်ရှိကြောင်းသိရပါတယ်မြကြီးနာမြို့တောင်ဘက်ကတာလောကြီးနဲ့ဆင်ဘူအခြေဆိုင်ရှမ်းနီခေါ်တိုင်းလျိုင်မျိုးနွယ်စုကိုတပ်မတော်ကပြည်သူစစ်ဖွဲ့ပေးထားပါတယ်အာနာမသိမီကရှမ်းနီပြည်သူစစ်နဲ့ KIA တိုက်ခိုက်တာမျိုးရှိခဲ့ပေမဲ့အာနာသိမီနောက်ပိုင်းမှာKIA ကိုယုံကြည်လာကြတယ်လို့ဆိုပါတယ် KIA ကခွဲထွက်ပြီး NDAK တပ်ကိုတီထောင်တဲ့စခုံတရင်ကတော့နေဇတ်ဒီသားတွေဖြစ်တဲ့ဆော့လော်ပန်ဝါနဲ့ကမ်ပိုက်တီမှာနေကြားစောက်တပ်၃တပ်ဖွဲ့ထားပါတယ
်ကချင်ဒေသကလူမျိုးစုတွေဖြစ်တဲ့ဂျင်းပေါ်လာချစ်လာဘူလီစုရဝံဇိုင်းဝါစတဲ့လူမျိုးစု၆စုမှာဂျင်းပေါ်ကကချင်ကလူများစုအနေနဲ့ကြီးစိုးလေရှိပါတယ်ဂျင်းပေါ်ကချင်းနဲ့ဆက်ဆံရေးအဆင်မပြေတာလေးတွေကိုအခွင့်ကောင်းယူပြီးတပ်မတော်ကသွေးခွဲပစ်ပုံကို Emily Fishbane အဖွဲ့ကဇူလိုင်လ2ရက်နေ့တုန်း Frontier စာဆောင်မှာ Divide and Rule in Kachin State ရဲ့ကချင်းပြည်နယ်ကိုသွေးခွဲအုပ်ချုပ်ပုံဆိုပြီးရေးသားထားပါတယ်။ကချင်းပြည်နယ်မြောက်ပိုင်းဘူတာအိုနောင်မွန်းခေါင်လန်ဖူးနယ်မချမ်းဘောဟာရဝမ်းလူမျိုးအများစုနေထိုင်ရာအရပ်ပါအပြည့်ရထားချိန်မှာရဝမ်းပြည်သူစစ်တွေပေါ်ထွက်လာပြီး KIA နဲ့စစ်ပြန်ဖြစ်ချိန်မှာတပ်မတော်ဘက်ကရပ်တည်ကြပါတယ်။ဒါကြောင့်စစ်ကောင်စီအတွက်ရဝမ်းပြည်သူစစ်ဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်
။စစ်ကောင်စီနယ်စပ်ရေးရာဝန်ကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းနောင်ရဲ့ပူတာအိုခရီးစဉ်ဟာရဝမ်းစီးယုံရေးလှုပ်ရှားမှုသာဖြစ်ပါတယ်။ရဝမ်းအများစုနေထိုင်တဲ့နောင်မွန်မချမ်းဘောခေါင်လန်ဖူးနဲ့ပန်နန်းတင်တို့ကိုတွားရောက်ပြီးVOA BBC နဲ့ DBB သတင်းတွေကိုမကြည့်ဖို့ဒေသခံတွေကိုဟောပြောကြောင်းသိရပါတယ်။ ရဝန်ပြည်သူစစ်တင်နန်းသားတွေကိုလည်းအားပေးစကားပြောကြပါတယ်ရဝန်ရင်ကျေးမှုအသင်းဟာကျန်းဖို့ပါတီနဲ့လက်တွဲပြီးပြည်သူစစ်တပ်ဖွဲ့စည်းတီထောင်နေတယ်လို့ဆိုပါတယ်ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်မှာပြည်တွင်းပြည်ပကနေရဝန်တိုင်းရင်းသားတွေကရဝန်ပြည်သူစစ်နဲ့ KIA စန့်ကျင်မှုကိုဝေဖန်ရှုတ်ချကြပါတယ်ရဝန်ရင်ကျေးမှုအသင်းနဲ့ကျန်းဖို့ပါတီဝင်တွေကိုသာမြို့နယ်နဲ့ခရိုင်ရုံးတွေမှာစစ်ကောင်စီကခန့်အပ်ပါတယ
်ရဝန်လူငယ်ဟာကျန်းဖို့ပါတီကိုမထောက်ခံမဲ့ NLD ကိုပံ့ပိုးကြပါတယ်အရင်ကတော့ပူတာအိုဒေတာကပြည်သူတွေအထူးသဖြင့်ရဝန်နဲ့လီစုစားတဲ့တိုင်းရင်းသားတွေဟာ KIA ကိုလက်နက်ကင်အနိုင်ကျင့်တဲ့အဖွဲ့လို့သတ်မှတ်ကြခဲ့ကြပါတယ်စစ်ကောင်စီအာဏာသိမ်းလိုက်တော့မှဘယ်သူကအနိုင်ကျင့်နေဆိုတာကိုရှင်းရှင်းလင်းလင်းသိသွားကြတဲ့အတွက် KIA ထောက်ခံသူတွေတိုးပွားလာတယ်လို့ဆိုပါတယ်ဘူတာအိုဆောလော်ဝိုင်းမော်ခေါလန်ပူတနိုင်ရဲ့မြကြီးနာမြို့နယ်တွေမှာလီစုတိုင်းရင်းသားတွေနေထိုင်ကြပါတယ်လီစုရဲ့ဒူးလေးပါတီဟာကျပ်ပေါ်ပါတီနဲ့ဆက်ဆံရေးပြည်လည်ပုံရပါတယ်အာဏာမသိမီကဒူးလေးပါတီကိုထောက်ခံသူများပြီမဲ့အာဏာသိမ်းလိုက်တဲ့အခါမှာဒီစုတွေသဘောထားပြောင်းလဲလာတယ်လို့ဆိုပါတယ်။ဒါပေမဲ့ဂျင်းဖို့ခရင်နဲ့ရောနောတာကိုမကျေနပ်သူတွေရှိနေစေဖြစ်ပါတယ်။နေချဆောင်တန်းနဲ့ပြည်သူစစ်ဟာစစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုကိုဟန်တားတာမျိုးတွေလုပ်တတ်ပါတယ်။တိုင်းနာလူကြီးပိုင်းမှာ KIA ကိုမကြိုက်သူတွေရှိနေသေးပေမဲ့လူငယ်ပိုင်းကတော့ KIA ရဲ့ဆောင်ရွက်ချက်ကိုထောက်ခံအားပေးလာကြကြောင်း Frontier ဆောင်ဆောင်Divide and rule ဆရာမှာပေါ်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ကျန်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ကိုဗစ်ကာကွယ်ဆေးနဲ့ကျောင်းနေပြန်ဖွင့်ရေးအကြောင်းကိုဆွေးနွေးထားပါတယ်နိုင်ငံတကာအတွေ့အကြုံတွေအရကိုဗစ် -19 ကာကွယ်ဆေးလူအများကိုထိုးပြီးတက္ကသိုလ်တွေစဖွင့်ပြီးမှကျောင်းနေပြန်ဖွင့်ခဲ့ကြတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အခြေခံပညာကျောင်းတွေပြန်ဖွင့်ခြင်းအတွက်တခြားဘာတွေကြိုတင်ပြင်ဆင်ထားသင့်ပါသလဲဒီအကြောင်းနယူးယောက်မြို့ကကိုဗစ်လူနာတွေကိုကူးသကင်တွယ်နေတဲ့ပြီးတော့ဒီမြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းအနေနဲ့တဆင့်အကူအညီပေးနေတဲ့ကူးဆက်အထူးကုယောဂါဒီဒေါက်တာဇေယသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
โอเคดร.เสียသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကျောင်းနေရွယ်၁၂နှစ်အထက်တွေကိုပါကာကွယ်ဆေးထိုးပြီးမကြာခင်မှာကျောင်းနေပြန်ဖွင့်ဖို့ရှိနေတာအတွက်နိုင်ငံတကာအတွေ့အကြုံတွေရဆိုင်ဘလို့အဓိကစပြီးတော့အကြံပြုခြင်းလဲ
နံပါတ်၁တစ်ချက်ကပေါ့နော်ကျွန်တော်တို့ဒီနိုင်ငံမှာဘလို့နည်းနဲ့ကျောင်းနေဖွင့်ခဲ့လဲဆိုတဲ့ဟာကိုအရှင်ပြီးတော့ပြောပြပါပေါ့နော်ဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာကလေးကျောင်းတွေမဖွင့်နေမှာပထမဆုံးတက်ကလို့တွေဖွင့်ခဲ့ပေါ့နော်ဒီတက်ကလို့တွေဖွင့်နေချိန်မှာနံပါတ်၁ချက်ကသူတို့နှစ်ပတ်တစ်ခါဆွတ်ရပါတယ်တချို့တက်ကလို့တွေဆိုရင်တစ်ပတ်တစ်ခါတော့ဟိုနှာခေါင်းထဲကိုဆွတ်ပါတယ
်ဆင်းဆဲရတာပေါ့နော
်ဟုတ်တယ်ဒါကတော့ဒီနိုင်ငံမှာအခုချိန်မှာတော့ပေါ်ကျင်းတော်ချင်းဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စကတော့ပမာနိုင်ငံတော့တက်ရိုက်ကြည့်တော့အကျုံးမဝင်ဘူးပေါ့လေဆက်ပမာနိုင်ငံမှာဒီလို PCR စစ်ဖို့တော့ကနည်းနည်းလေးတော့ခက်ခဲသေးရဲ့အချင်းတော်တော်လေးကိုခက်ခဲနေတဲ့အခြေအနေတခုတော့ရှိတာပေါ့ဒီလောက်တော့မပေါ်သေးဘူးပေါ့နော်နံပါတ်၂တစ်ချက်ကစာသင်ခန်းတွေထဲမှာဆရာဆရာမတွေကိုဗက်ဆင်းထိုးဖို့လုပ်ပါတယ်တက်ကလို့တွေဖွင့်ပြီးွားတဲ့အချိန်ကြတဲ့အခါကျလို့ရှိရင်ပြီးတဲ့အခါမှာဒီတာမန်လူဒန်းစားတွေတော်တော်များများကိုဖွင့်ပြီးသွားပြီးဗက်ဆင်းတွေထိုးပြီးွားပြီးပေါ့နော်အဲ့လိုအချိန်တွေရောက်လာတဲ့အခါကျတော့မှသူတို့ကြောင်းတွေစပြန်ပေးဖွင့်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့တာမန်လူဒန်းစားအတော်များများဒီဖွင့်ပြီးကာကွယ်ဆေးထိုးပြီးသားအချိန်ဆိုတာကဘယ်လိုအတိအကျကိုဆိုလိုတာလဲဆရာ
သူတို့ကဒီကြောင်းတွေကိုဖွင့်တဲ့အခါမှာအေးငါတို့ကလေးတွေကိုဗက်ဆင်းထိုးလိုက်ပြီးွားပြီးကျောင်းတွေဖွင့်လို့ရတယ်ဆိုတာဒါမျိုးကမရှိပါဘူးဒီ strategy မရှိပါဘူးဘာဖြစ်လို့လဲဆိုတော့ the strategy ကဘာလဲဆိုတော့ကလေးတွေကျောင်းမဖွင့်ရင်ကမှဖွင့်မယ်မြို့နယ်ဥပမာပြောရလို့ရှိရင်ရန်ကင်းဆိုရန်ကင်းမြို့အဲ့မြို့မှာဘလောက် percentage vaccine ထိုးပြီးသွားပြီလဲတမျိုးနယ်လုံးမှာထားပါတော့အကိုရဲ့အခုပမာနိုင်ငံမှာသူတို့ပြောတာဘယ်လောက်20ရာခိုင်နှုန်းလို့ပြောရဟုတ်တယ်မလားဆိုတော့ကျွန်တော်စဉ်းစားကြည့်တာလေ example ပြောရလို့ရှိရင်ရန်ကုန်မြို့မှာရှိတဲ့ရန်ကင်းမြို့နယ်လေးတစ်ခုမှာဘလောက်ဖြစ်နိုင်မှာတော့ရန်ကင်းတမျိုးနယ်လုံးမှာ50ရာခိုင်နှုန်းရှိပြီလား50ရာခိုင်နှုန်းရှိလို့ရှိရင်တော့ကျောင်းဖွင့်တဲ့ဟာပြဿနာသိမ့်မရှိဘူးလို့ထင်တယ်ဒါကိုကျွန်တော်တို့ကစကားပြောတာပါရန်ကင်းတမျိုးနယ်လုံးမှာ100ရာခိုင်နှုန်းတော့ပဲရှိနေသေးတယ်ဆိုလို့ရှိရင်ကျောင်းဖွင့်လဲကျောင်းကကလေးတွေကိုလည်း vaccine ထိုးပေးလို့လဲဒီရောဂါထပ်မဖြစ်လာဘူးဆိုတော့ဘလို့မှမပြောနိုင်ဘူးကိုရဘာဖြစ်လို့ဆိုခလေးတွေကနေတစင်မိဘတွေကိုကူတာလားမိဘတွေကနေတစင်ခလေးတွေကိုကူတာလားဆိုတော့ဒီနေ့ဒီချိန်ထိဘယ်သူမှတိတိကျကျမပြောနိုင်ဘူးပြောနိုင်တဲ့ဟာတစ်ချက်တော့ရှိတာက ခလေးတွေမှာဒီယောဂဖြစ်လို့ရှိရင်လူကြီးတွေလောက်တော့အသက်ဆုံးကျုံမှုမရှိဘူးဆိုတာပဲပြောနိုင်တာရှိ
ဟုတ်ကဲ့ဆရာနောက်ယောဒီကျောင်းဖွင့်တာအတွက်ဘာတွေထပ်ထည့်စဉ်းစားဖို့အကြံပြုချင်သေးလဲဆရာ
နောက်တစ်ခုကဗမာနိုင်ငံမှာအခုလက်ရှိထိုးတဲ့ Sinopharm Sinovac ပေါ့နော်ထိုးတာပဲရှိတာ data ဆိုတာတရဝင်တကဘာလုံးမှာထွက်လာတဲ့ official data ဆိုတာ Sinovac ကခလေးတွေကိုထိုးထားတဲ့ official data data တစ်ခုပဲရှိတယ်သုံးနေတဲ့နိုင်ငံကြီးရှိပါတယ်ဒါပေမဲ့သုံးနေတဲ့နိုင်ငံဆိုတာဒါ data မထွက်သေးပါဘူး data ထွက်မှကျွန်တော်တို့ကပြောနိုင်တာလားအခုကျွန်တော်နားလည်သလောက်ကပေါ့နော်ဒီ Sinovac ကိုကျောင်းနေမှာအခုထိုးနေတဲ့ခါကြီးပေါ့နော်ဒီမှာ Argentina မှာထိုးတာရှိတယ်လို့ပြောပါတယ်မှန်ပါတယ်အဲဒါပေမဲ့သူကထိုးထားတော့မရှိသေးတာလေထိုးပြီးတော့ရလာတဲ့ result ကိုကျွန်တော်တို့ကမသိသေးဘူးပေါ့နော်ထိုးထားတဲ့ကလေးတွေမှာဘယ်နှယောက်ဖြစ်ဥပမာအခုဆိုရင် example ပြောရလို့ရှိရင်ကျွန်တော်တို့ဒီ CDC ဆိုလို့ရှိရင်အခု6လ data ထွက်လာရပေါ့ကိုတို့ကျွန်တော်တို့ထိုးခဲ့တာဆိုရင်6လကျော်လာတဲ့ခါမှာ6လ data ထွက်လာပြီးွားလို့ရှိရင်နောက်ထပ်9လ data ထွက်လာမယ်ဆိုတော့အဲ့လိုမျိုးတွေပေါ်မှာ move ပြီးတော့ဒီ vaccine တခုကဘယ်လောက်ကြီးအထိကို effective ဖြစ်တယ်လဲကာကွယ်ပေးနိုင်တယ်ဘယ်လောက်ထိဆိုးကျိုးကိုကာကွယ်ပေးနိုင်တယ်လဲဒါမှမဟုတ် vaccine ထိုးထားပြီးတော့ဘယ်လောက်ထိယောဂလက္ခဏာစူးစူးဝါဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့လူရောရှိရရှိနိုင်သလားဆိုတော့ဒီ data တွေကဒါ post vaccine ဖြစ်လာတဲ့ data တွေပါဒီအခုဗမာနိုင်ငံမှာထိုးနေတော့တရုတ်ပြည်ကလာတဲ့ vaccine ကsafety အရဘာမှကြောက်စရာတော့မရှိဘူးလို့ထင်တယ်။ဘာလို့လဲဆိုတော့ kill virus ဖြစ်တယ်ပြတာ
။အန်ဒီရောမရှိနိုင်ဘူးပေါ့နော်
။ဟုတ်ကာကွယ်ဆေးထိုးလို့ဒုက္ခရောက်မဲ့အန်ဒီရောမရှိလောက်နိုင်ဘူး။ဒီကျွန်တော်လက်ရှိကျွန်တော်ဒီနိုင်ငံမှာသုံးတဲ့ဆေးတွေတိုင်းရှင်နော်။ဒီမြန်မာဆိုတဲ့ဆေးတွေအရောဒီ new technique ဖြစ်တဲ့အတွက်ကြောင့်သရီသားပေါ်ကနေတဆင့်ပေါ့နော်။အဲ့ရနေ base ကိုယူပြီးတော့ထိုးထားတဲ့အပိုင်းတွေပါတာပေါ့နော်။ဒါပေမဲ့ခုနလိုမျိုးပေါ့မြန်မာနိုင်ငံမှာခုလက်ရှိထိုးနေတဲ့ vaccine တွေeffectiveness ကိုခေါ်တဲ့ vaccine ရဲ့ဘယ်လောက်ကြီးအထိအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အပိုင်းကနောက်6လနဲ့နောက်တစ်နှစ်ကြာမှကျွန်တော်တို့သိရမယ့်အပိုင်းပါ
ဟုတ်ကဲ့ဆရာကျောင်းတွေဖွင့်ပြီးရောဘာတွေကိုလုပ်ဖို့ကြိုးပြင်ထားတယ်လဲဆရာ
ကျောင်းတွေဖွင့်တဲ့အချိန်မှာလေတချို့ကျောင်းတွေမှာပြန်ပြီးတော့ဟို state တစ်ခုနဲ့တစ်ခုတော့ကွာတာပေါ့နော်ဒီသတ်မှတ်ထားတဲ့ဥပဒေအနေထားတော့ဒါပေမဲ့အများစုတော့ state တွေမှာကျောင်းတွေမှာဆိုရင်ကလေးတွေကိုလည်းစစ်ရပါတယ် temperature လည်း check ရပါတယ်နောက်တစ်ခုကတော့တချို့သော state တွေကတော့နည်းနည်းလေးaggressive ရှိတယ်ဘာလို့ရှိတယ်ဆိုကျောင်းသားကဒီအခန်းထဲမှာတယောက် positive ဖြစ်လိုက်လို့ရှိရင်အခန်းလုံးမှာရှိတဲ့ကျောင်းသားတွေအကုန်လုံး14ရက်တိတိအင်ဂျန်ဆိုပြီးတော့လုပ်ခဲ့တဲ့ state တွေရှိပါတယ်ဒီနေ့ဒီချိန်ထိလည်းရှိပါတယ်အဲ့ဒါကိုယ့်ရဲ့မြို့နယ်မှာရှိတဲ့ကျောင်းအုပ်ရဲ့ကိုယ့်ရဲ့မြို့နယ်မှာရှိတဲ့ governor လို့ခေါ်တဲ့အ
ဟုတ်ချော်ရီမှု
ဟုတ်ချော်ရီမှုပေါ့နော်သူတို့ရဲ့အမိန်ပေါ်မှာမူတည်ပါတယ
်ဟုတ်ကဲ့ဒီကာကွယ်ဆေးထိုးပြီးတာအပြင်ပေါ့နော်ခုနကပြင်ပမှာရှိတဲ့ဒီအများစုကလည်းတစ်ခုလုံးနေတာကလည်းအများစုထိုးပေးထားပြီးတော့ဒီကြားထဲမှာမှပုံမှန်ဆေးစစ်တာလေးလို့ဖွားအရေးကြီးလာတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဆေးစစ်တယ်နောက်တစ်ခုကအရေးစီဆုံးအပိုင်းရတော့မိဘလေးပေါ့နော်ထားပါတော့ကလေးကြီးကြောင်းကြီးဖွင့်အကြောင်းကြီးပို့တယ်ပဲထားပါလို့ကလေးကနှာစီးတယ်ဆိုလို့ရှိရင်မပို့ပါနဲ့ကလေးကနေမကောင်းဆိုရင်ကလေးကြီးကပြောပါပါနေမကောင်းကြောင်းမသွားခြင်းဘူးကိုယ်ရည်လက်တွေကလေးကြီးဆိုရင်တော့အဖျားလေးတွေတက်လာတယ်ပေါ့နော်အစာမစားခြင်းဘူးဒီကူဒါ delta မှာတော့ကျွန်တော်တို့ကဗမာနိုင်ငံမှာကျွန်တော်လည်းနည်းနည်းပါးပါလူဒန်းစားတွေကုခဲ့ပူပါတယ် delta ကျွန်တော်ဆိုလို့ရှိရင်ဘာဆေးမှမစစ်ခဲ့ဘူးဗမာနိုင်ငံဘာလို့စစ်လို့လည်းမရခဲ့လို့ဘာနဲ့ပဲကျွန်တော်တို့ကုခဲ့လဲဆိုတော့အဲလူနာရဲ့ယောဂလက္ခဏာဖြစ်တဲ့ delta ကအရန်တည်တာတယ်လုံးဝမတူတဲ့တစ်ချက်ကအရန်နှုံးတာဟိုကျွန်တော်တငယ်ချင်းတွေဒီနိုင်ငံမှာလည်းဒီလိုပဲနှုံးတာအဲ့လိုပဲကျွန်တော်လည်းလုပ်ဖို့ကံမဲ့လေဆိုရင်ပြောရန်နှုံးတာပဲဘယ်လိုလုပ်ရမှမသိဘူးလေဆိုတော့အဲနှုံးတာလေးတစ်ချက်နဲ့တင်တိတတာကိုလုပ်လိုက်ရဆိုတော့ဟိုသားစုတွေပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ဆွေမျိုးသားချင်းတွေယောဂလက္ခဏာပြောလို့ရှိရင်ဖြစ်နိုင်လို့ရှိရင်လူစုလူဝေးရှိတဲ့နေရာတို့ပွဲလန်းတပင်တို့အများစုနဲ့အဲ့လိုပွဲလုံးမဲ့ဟာတွေဆိုအဲ့ဒါကိုရှောင်ရှားလိုက်ပါကိုယ်အဲ့လိုမျိုးလှုပ်လိုက်ခြင်းအပြင်ကိုယ်ကလေးလေးပဲဖြစ်ဖြစ်ကိုယ်ကိုယ်တိုင်ကပဲဖြစ်ဖြစ်မသွားလိုက်ဘူးဆိုလို့ရှိရင်လူပေါင်းမြောင်များစွာရဲ့အသက်ကိုကင်နိုင်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီ delta ကို example ကျွန်တော်ပြောတာပေါ့နော် delta အရန်ကူးတာမြန်တဲ့အတွက်ကြောင့်တယောက်ကနေတစ်ဆင့်အဲ့တခန်းထဲမှာရှိတယ်လူရောက်40ရှင်40လုံးဒီပါကူးသွားမှာ
ဟုတ်ကဲ့နောက်ဆုံးရောက်ပါမှာကျင်းတယ်လဲဆရာ
ဒီယောဂါကိုကာကွယ်တဲ့နီလန်တခုကကာကွယ်ဆေးထိုးခြင်းအပြင်သွားလို့ရှင်ရင်နှာခေါင်းကိုဖြစ်နိုင်လို့ရှင်တက်ပါဗတ်စကားစီးလို့ရှင်နှာခေါင်းကိုတက်ပါလက်ကိုမကြာခဏဆေးပါဖြစ်နိုင်လို့ရှင်အိမ်ပြန်ရောက်လာလို့ရှင်လက်ဆေးပါအိမ်အပြင်ကဝစ်လာတဲ့အဝတ်အစားတွေကိုအိမ်ထဲထီကိုမတည်လာပါနဲ့မပြောချင်တဲ့သဘောအိမ်ရောက်လို့ရှင်အဝတ်အစားကိုလဲပါကိုယ့်အိမ်မှာအပြင်ကအဝတ်နဲ့ထမင်းထိုင်စားတာတို့အကောက်ပြီးတော့တဲလိုက်တာမျိုးတို့ဒါမျိုးတွေကိုရှောင်ရှားပေးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးခဏဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်နေပါပြီ
အပ
တ်စင်တင်ဆက်သွားမယ်တယင်းတည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတယင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တယင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒီသားတယင်းသားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းတည်င်းလွာမှာနားဆင်ရမှာကတော့စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီကစံရောင်းဝယ်ခွင့်ကန့်သတ်ထားတဲ့အတွက်ရိတ်ခါပြစ်လက်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့တပ်မတစ်နယ်မြေ KIO ရဲ့မြောက်ပိုင်းတိုင်းဌာနချုပ်ရှိရာဒေသအင်ကုမလာမြို့လေးမှာကိုဗစ် -19 ကူးစက်ခံထားသူအယောက်400ကျော်ရှိနေပါတယ်
။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာစစ်ကောင်စီကဆိုင်ရန်ဝယ်ခွင့်ကန့်သတ်ထားပြီးရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။မင်းတပ်မြို့ပေါ်ရှိပြည်သူတွေဟာခလာယာ94တပ်ရင်းမိုးရဲ့ခွင့်ပြုချက်နဲ့တာမကွေးတိုင်းရောနယ်ပခုတ်ကူနဲ့ပေါ့စားတဲ့မြို့တွေမှာရိတ်ခါတွေတွားရောက်တည်ယူခွင့်ရှိပေမဲ့ဆန်တွေကိုတော့အကန့်အသတ်နဲ့ဝယ်ယူရတဲ့အပြင်လောင်စာဆီတွေကိုလည်းတည်ယူခွင့်မပြုဘဲမြို့အဝင်မှာစစ်ကောင်စီကကုန်ပစ္စည်းတွေစစ်ဆေးဖမ်းဆီးမှုပြုလုပ်နေတယ်လို့မင်းတပ်မြို့ခံတွေကပြောပါတယ်။ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာရက်ွက်၄ရက်ွက်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်ကြပေမဲ့စစ်ရေးပဋိပက္ခကြောင့်မြို့ပေါ်နေပြည်သူအများစုမှာကျစ်လက်ဒေသများတို့စစ်ဘေးတန်းရှောင်နေကြရပြီးလက်ရှိမှာအိမ်ထောင်စုတထောင်လူဦးရေ8000ခန့်သာမြို့ထဲမှာနေထိုင်နေကြတယ်လို့သိရပါဗျ
။ကချင်ပြည်နယ်လွတ်လပ်ရေးအဖွဲ့ KIO ရဲ့တပ်မဟာတပ်နယ်မြေမှာဖြစ်တဲ့ကချင်ပြည်နယ်မြောက်ပိုင်းအင်ကွန်လာမြို့လေးမှာကိုဗစ် -19 ရောဂါကူးစက်တွေ့အယောက်400ကျော်ရှိနေပါတယ်။မြစ်ကြီးနားမြို့ထက်65မိုင်ကွာမှာရှိတဲ့ကိုဗစ်ရောဂါပြန့်နှံ့နေတဲ့အင်ကွန်လာမြို့ကိုအောက်တိုဘာ23ကစပြီးမြို့ဝင်ထွက်တွေကို KIO ကပိတ်ထားလိုက်တယ်လို့ KIO ကိုဗစ်ရောဂါတားဆီးနေနေရေးကော်မတီအတွင်းရေးမှူးပုံမူးကြီးလက်ဖန်ဒိန်းဝမ်ကပြောပါတယ်။အင်ကွန်လာမြို့အတွင်းမှာရှိတဲ့ KIO ကဖွင့်လှစ်ထားတဲ့အထက်တန်းကျောင်းကနေကိုဗစ် -19 ရောဂါကူးစက်မှုတွေစတင်ဖြစ်ပွားရာကနေကျောင်းသားမိဘတွေစီကနေတဲ့ဆင့်မြို့ပေါ်လူထုကိုကူးစက်ပြန့်နှံ့လာတဲ့အတွက်မြို့ခံအိမ်ထောင်စု150ကျော်လူရေ900ကျော်ကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ KIO ဘက်ကပြောပါတယ်
စစ်ကောင်စီရဲ့ကရင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့ကနေဦးစီးကျင်းပမဲ့ကရင်ပြည်နယ်နေပွဲတော်မှာကရင်တုံးအကမကချင်လို့ထွက်ပြေးတိမ်းရှောင်နေတာတွေရှိလာပါတယ်။နိုဝင်ဘာလ9ရက်နေ့မှာကြာရောက်မဲ့66နှစ်မြောက်ကရင်ပြည်နယ်နေအတွက်ကရင်တုံးရဲ့အကကဖို့ဒုံးစရာတွေကကျစ်လက်လူငယ်တွေကိုလိုက်လံစီးယုံနေတာပါ။ကရင်ရိုးရာဒုံးကအဖွဲ့မှာလူအယောက်30ကျော်လိုအပ်ပြီးကရင်ပြည်နယ်နေပွဲတော်မှာနေ့စဉ်ကရင်တုံးအကပြိုင်ပွဲလက်ဝဲပြိုင်ပွဲကိုကျင်းပပေးမဲ့အခုချိန်မှာစစ်အာဏာရှင်ကိုဆန့်ကျင်တဲ့အနေနဲ့ကရင်လူငယ်အများစုဟာဒုံးကဖို့ညှဉ်းဆန်နေကြတာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တောင်ကုန်းမြို့နယ်နဲ့တန်တွဲမြို့နယ်မှာရှိတဲ့ငပလီမြို့တို့တွေမှာအာဏာသိမ်းစစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်။အောက်တိုဘာ25ရက်နဲ့26ရက်နေ့တွေမှာပြုလုပ်ခဲ့ကြတာပါ။ဆန္ဒဖော်ထုတ်ပွဲမှာတိကပါဝင်နေသူတွေကတော့တပ်မီတာစုတွေ၊ပင်စင်စားတွေနဲ့ကြန့်ခန့်ရေးပါတီဝင်တွေဖြစ်ကြပြီးအဂျမ်ဖက် NUG, CRPH နဲ့ PDF ကိုလိုမရှိမဲတခိုး NLD ကြဆုံးပါစေဆိုတဲ့လက်ကင်ပိုစတာတွေကင်ဆောင်ထားကြတယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။အခုလိုစစ်ကောင်စီကိုထောက်ခံတဲ့ဆန္ဒပြမှုတွေဟာလက်ခံပြီးသူအများစုရဲ့ဆန္ဒမဟုတ်တဲ့အတွက်နိုင်ငံရေးအရာတစုံတရာတည့်ရောက်မှုမရှိပေမဲ့ရခိုင်ပြည်သူအချင်းချင်းကြားမှာစိတ်ဝမ်းကွဲပြားမှုကိုဖြစ်စေနိုင်တယ်လို့ရခိုင်နိုင်ငံရေးသမားတွေကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာ RCSS နဲ့ TNLA SSPP ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာလို့စစ်ရှောင်စခန်းကလူတွေဘေးကင်းရာကိုထပ်မံပြောင်းရွှေ့နေရပါတယ်။ဒီတစ်ပတ်တနင်္လာနေ့တုန်းကတိုက်ပွဲဟာကြောက်မဲမြို့နယ်မုံတောင်အုပ်စုနမောညွာစာတင်ကျောင်းမှာစုပေါင်းနေထိုင်ကြတဲ့စစ်ဘေးရှောင်တွေနဲ့နိနိကကဖြစ်ပွားလာလို့ဂုံးပေါ်မှာရှိတဲ့ဘုံကြီးကျောင်းကိုထပ်မံပြောင်းရွှေ့ကြရတာဖြစ်ပါတယ်။ရွာမှာမနေရဲကြလို့ရွာသား30ကျော်စာတင်ကျောင်းမှာစုပေါင်းနေထိုင်ကြပြီးအဲ့ဒီထဲမှာကိုဝန်တဲ့နဲ့တက်ကြီးရွယ်ဦးတွေလည်းပါဝင်နေပါတယ်။မုံတောင်အုပ်စုထဲကနမောညွာ၊ပင်ခါရွာ၊မုံတောင်ရွာနဲ့နမ်ဆော့ရွာတွေမှာရွာသားတွေစုပေါင်းပြီးဘုံကြီးကျောင်းစာတင်ကျောင်းတွေမှာနေထိုင်နေကြရပါတယ်။လက်ရှိချိန်ထိနေအိမ်ရက်ရွာမပြန်ရဲကြသေးတဲ့စစ်ရှောင်300ကျော်ရှိနေပါတယ
်။ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကလွတ်ပေးလိုက်တဲ့အကျဉ်းသူအကျဉ်းသားတွေတဲမှာကချင်ပြည်နယ်မြစ်ကျနားအခြေဆိုင်တည်င်းသမား9ယောက်ပါဝင်ပါတယ် သူတို့ကိုအောက်တိုဘာလ18ရက်နေ့ကပြန်လွတ်ပေးလိုက်တဲ့အပေါ်သတင်းစာဆရာတွေကဘယ်လိုမျိုးတုံ့ပြန်ပါသလဲကျမအမိကစူးစီးထားပြီးတော့ဆိုင်းမွန်းကနေတင်ဆက်ပေးသွားပါမယ်ရှင
်အပြစ်မရှိဘဲတည်င်းထောက်တွေကိုစစ်ကောင်စီကဖမ်းဆီးခဲ့တဲ့အတွက်အဲ့ဒီအပေါ်ကျေးဇူးတင်စရာအကြောင်းမရှိဘူးလို့မြစ်ကြီးနာတည်င်းကြံနေကအက်ဒီတာချုပ်မဆိုင်းမိုင်ကအခုလိုစပြောပါတယ်တည
်င်းထောက်တွေကဘာပြစ်မှုမှလည်းလုံထားတာမဟုတ်ဘူးလေတည်င်းထောက်ဆိုတာပြစ်မှုကျူးလွန်တဲ့လူတွေလည်းမဟုတ်ဘူးတူလို့လုံနေကြတဲ့လူတွေပေါ့နော်ဆိုတော့အဲ့ဒါကငကိုရဲ့နေဖမ်းရမယ့်လူမျိုးမဟုတ်တဲ့အတွက်ကြောင့်မလို့သူအခုလွတ်တဲ့ပုံမှာလည်းကျွန်တော်တို့ကဒီအရေးကိုကျွန်တော်ကျေးဇူးမတင်ဘူးအဘိဝလာဆိုဒီဟာကသူတို့ AP ပြောသလိုပဲသူတို့ရဲ့ကုံဆုံးသွားတဲ့6လောက်ဘာနဲ့သူတို့ယော်ပြီးမှလဲပေါ့နော်စစ်တပ်ကဘာနဲ့ယော်ပြီးမှလဲဒီ6လောက်ဆိုတဲ့အချိန်တော်စင်းသူတို့ရဲ့စိတ်တန်ရာရတာတွေနော်သူတို့ရဲ့ခက်ခဲမှုကြမ်းတမ်းမှုသူတို့ကြော်ဖြတ်ခဲ့ရတဲ့ထောင်ထဲမှာနှစ်နာဆုံးရှုံးမှုရရတဲ့အချိန်တွေတန်ရာတွေဘာနဲ့ကုစားပြီးမှလဲစစ်ကောင်ပြည
်ပြန်လွတ်လာတဲ့ကချင်ပြည်နယ်ကတရင်ထောက်တွေကတော့မှမျိုးမြက်မြက်ပန်ကိုအကျဲခရစ္စတိုဖာမှချန်ပူနဲ့ကိုရာရော်တို့ဖြစ်ကြပါတယ်မြစ်ကြီးနာတည်င်းကြံနယ်ကတည်င်းထောက်ကိုအကျဲခရစ္စတိုဖာတို့ကိုအေပီလ13ရက်နေ့ကစစ်ကောင်စီကဖမ်းဆီးတွားတာဖြစ်ပြီးမှမျိုးမြက်မြက်ပံကိုတော့အေပီလ14ရက်နေ့ကအိမ်ကနေလာရောက်ဖမ်းဆီးတွားတာဖြစ်ပါတယ်The 74 media ကတည်င်းထောက်မှချန်ပူနဲ့ကချင် VIF တည်င်းဌာနကကိုရာရော်တို့နှုတ်ဦးကိုလည်းမတ်လ29ရက်နေ့ကမြစ်ကြီးနားမြို့ရံပူရက်ကွက်ကတပိတ်စစ်ကြောင်းခံတအကြမ်းဖက်ဖြိုခွင်းခံရပြီးနောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကရိုက်နှက်ဖမ်းဆီးတွားခဲ့ပြီးအခု6လကြော်ကြာမှာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်ကချင် Waves တင်ဌာနကတင်ထောက်ကိုရော်ရော်ပြန်လွတ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့ Editor ကအခုလိုပြောပါတယ
်လာရောအပါပါဘောမချင်းနာတင်ထောက်9ရောက်လွတ်လာတယ်ပေါ့သူဘာမှအပြစ်မရှိဘဲနဲ့ဒီမှာ9လကြော်6လတော့ထောင်မှာအချိန်တော့ဖြုံးလိုက်ရတယ်ပေါ့အဲ့ဒါတော့တော်တော်လေးစိတ်မကောင်းဘူးတော့ဒါဘာမှအပြစ်မရှိဘဲထောင်ထဲမှာနေခဲ့ရတယ်ပေါ့အချိန်တော့ဖြုံးနေရတယ်တော့ဒုက္ခခံနေရတယ်ပေါ့ဒီလိုမျိုးလာတဲ့ဘဝတခြားစံရှိနေတဲ့တင်ထောက်တွေလည်းအမြဲဆုံးလို့မြောက်လောက်ကိုမျိုးလင်းနေပေါ့နော်တခြားပြည်သူတွေရောတခြားနိုင်ငံရဲ့ကောင်းဆောင်တွေရောအမြဲဆုံးလို့မြောက်လောက်ကိုမျိုးလင်းနေပေါ့
အနာဒိန်စင်ကာလကစပြီး6လတော့တွင်မှာစစ်ကောင်စီဖမ်းဆီးထားတဲ့တရင်နမ108ယောက်ရှိပါတယ်။နှစ်ခုကလေးကပြန်လွတ်လာသူ53ဦး၊ထောင်ထဲမှာ55ဦးကျန်ရှိတဲ့အနက်ထပ်လွတ်လာတဲ့တရင်နမက18ယောက်တာရှိပါတယ်။အဲ့ဒီထဲကကချင်ပြည်နယ်တရင်နမ5ဦးသာပါဝင်ပါတယ်
။ဆက်ပြီးတော့ဒီတစ်ပတ်အတွင်းမှာကျင်းပတဲ့ ASEAN Take the အစည်းအဝေးကနေချမှတ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးသဘောတူညီချက်5ရပ်ကိုဖော်ဆောင်ဖို့ပြက်ကွက်ခဲ့ရဲဆိုပြီးတော့ online ကနေကျင်းပနေတဲ့39ကြိမ်မြောက် ASEAN Take the အစည်းအဝေးမှာမြန်မာခေါင်းဆောင်တွေကိုအစည်းအဝေးတက်ရောက်ခွင့်မပေးတဲ့ပေါ်ဝေဖန်ပြောဆိုမှုတွေအမျိုးမျိုးရှိနေတဲ့အပြင်အပြည့်ရထားတဲ့တိုင်းသားခေါင်းဆောင်တွေကရောဘလို့အမြင်သဘောထားတွေရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်အော်တိုဘာလ26ရက်နေ့ကစတင်ခဲ့တဲ့အရှိတောင်အာရှနိုင်ငံ10နိုင်ငံ ASEAN ရဲ့ Take the အစည်းအဝေးမှာမိတ်ဖက်အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊တရုတ်၊ရုရှား၊အိန္ဒိယနဲ့တောင်ကိုရီးယားတို့ကိုဖိတ်ကြားဆွေးနွေးခဲ့ပေမယ့်အဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံကတော့ဖိတ်တာမရှိပါဘူး။စစ်ကောင်စီနဲ့ NUG ဆိုရကြတန်ခင်းတမန်ခင်းပြိုင်ပွဲမှာဒီမိုကရေစီဘက်တရားတွေဘက်ကပိုပြီးလေးတာလာတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်အမဟောင်းဦးဖေတန်းကအခုလိုတုံ့တက်ပါတယ်
။တန်ခင်းတမန်ခင်းကတော့ဒီမိုကရေစီဖက်တော်သားတွေဘက်ကပိုလေးတာလာတာတွေ့ရတာပေါ့။ဒါပေမဲ့လက်ရှိအာဏာယူထားတာတန်းကြီးကိုအုပ်ချုပ်ထားတာကတော့စစ်ကောင်စီဖြစ်နေတယ်။အဲတော့နိုင်ငံတကာကအတိမတ်ပြမှုဘယ်လောက်ထိရှိလာမလဲပေါ့နော်။ဒီစစ်ဆေးရပေါ်မှာအတိမတ်မပြရဘူး။အဲဘယ်လောက်ထိဆက်လုပ်လာမလဲပေါ့။ NUG ဆိုရကိုအတိမတ်ပြရမလား။ဆိုတော့နောက်တစ်ပိုင်းပေါ့။ဆိုတော့အဲလိုတစ်ဆင့်ပြီးတစ်ဆင့်တန်းကြီးနဲ့မန်ကြီးအားဖြင့်အရေးမိန့်လာပြီဆိုရင်တော့စစ်ဆေးရကနိုင်ငံတကာမှာအထူးကြံဖြစ်လာမယ်
။အာဆီယံဆုံးဖြတ်ချက်ဟာဝေရောက်မဆက်ဖက်ရေးမှုကိုချိုးဖောက်လိုက်တယ်။အာဆီယံကနေမြန်မာနှောက်ထွက်လိုက်ရင်ခက်ခဲတိဆောက်ထားတဲ့စီးလုံးမှုကပြိုကွဲသွားနိုင်တယ်လို့တင်းနင်ကမဟာဗျူဟာလေးလိုက်ရေးအဖွဲ့မှဒါရိုက်တာဦးတိန်ထွန်းဦးကအခုလိုတုံ့တက်ပါတယ
်မြန်မာနိုင်ငံကိုနိုင်ငံရေးရပိတ်ခါချခြင်းနဲ့အပိုင်းပေါ့နော်အချက်ရိုက်စေခြင်းနဲ့အပိုင်းကိုကျွန်တော်တို့ကတုံ့တက်တယ်ကျွန်တော်တို့အနေနဲ့ကလည်းဒီအာဆီယံနဲ့ပတ်သက်ပြီးတော့ trade ကဒီဟန်ကြီးကြီးမားမားလည်းရှိတာမဟုတ်ဘူးဆိုတော့နှောက်ထွက်လိုက်မယ်ဆိုရင်လည်းမြန်မာနိုင်ငံတွက်တော့တိတ်ထူးခြားတဲ့တရားမှုမျိုးတော့ရှိမှာမဟုတ်ဘူးကနော်ဟိုပေါ့ဒီတကယ်ရင်းနဲ့တိဆောက်ခဲ့ရတဲ့ရှီတောင်အာရှဆယ်နိုင်ငံရဲ့စီလိုမှုကတော့ပြိုကွဲသွားမယ်အနေထားပေါ့
အာဆီယံရဲ့ထိပ်တည်စည်းဝေးကိုအာဏာသိမ်းစစ်ကောင်ဆောင်တက်ရောက်ခွင့်မရပေမဲ့နိုင်ငံတကာကအထူးတန်တမာတွေခတ်အပ်လာနေတဲ့အပေါ်ငြိမ်းချမ်းရေးအတွက်အကျိုးဖြစ်ထွန်းလာနိုင်တယ်လို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်ကအခုလိုပြောပါတယ
်ပြီးရတဲ့နှစ်အထိဆိုလို့ရှိရင်ကျွန်တော်တို့ကအထူးတန်ဆိုတော့၃ရက်ပဲရှိခဲ့တယ်ပေါ့ဗျာ
UN ရဲ့တရုတ်ရဲ့နောက်ဂျပန်ရဲ့ရှိတယ်။ဒီနှစ်မှာတော့အာဆီယံအထူးတန်ဆိုတော့တိုးလာတယ်။နောက်မှကြာရင်နှစ်မကုန်ငင်လားနှစ်ဦးပိုင်းလားဆိုလို့ရှိရင်နောက်ထပ်အထူးတန်တူလက်ထပ်ရှိလာမယ်နော်။အာဒီဥစားကတော့အမေရိကန်ပေါ့။အမေရိကန်အထူးတန်တို့တော့အထူးဆက်ဆံရေးမှုလို့ခေါ်မှာပဲ။ Special Coordinator ဖြစ်ခဲ့ကမ္။ဒီ၅ဦးဟာတကယ်လို့ပူးပေါင်းနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်ငင်းချမ်းရေးအတွက်အများကြီးအကျိုးရှိစေမယ်ဖြစ်တယ်မြန်မာ
။အွန်လိုင်းကပြုလုပ်တဲ့အာဆီယံနဲ့မိတ်ဖက်နိုင်ငံတွေရဲ့ညီလာခံမှာတက်ရောက်ခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့လောက်ရက်ကိုရှုတ်ချတယ်။အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်အလွန်အမင်းဆိုးရင်ပူပန်ကြောင်းနဲ့မတရားဖန်ဆီးထိန်းသိမ်းခံထားရတဲ့တွေကိုအမြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းပေါ်အမြန်ပြန်လည်ရှောက်လှမ်းဖို့ပြောကြားလိုက်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။စစ်အုပ်ချုပ်ရေးအမင်ကြီးညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီကဆိုင်ရန်ဝယ်ခွင့်ကန့်သတ်ထားပြီးရဲခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူတောင်ကုန်းနဲ့တန်တွဲမြို့နယ်ငပလီမြို့တွေမှာအာဏာသိမ်းစစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်။
တော်လာရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းထောက်ပြရမယ်အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းမဲ့အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီက
အင်ချီဆိုင်ဒီဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းတော်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်အနေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတည်သချင်းတောင်းခြင်းနဲ့ဒါမှမဟုတ်မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားသတင်းတွေဗီဒီယိုဓာတ်ပုံတွေကိုပေးပို့လိုတဲ့ဆိုရင်စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ
ရှီရောင်ရှန်နိုင်ငံများတင်အာဆီယံထိပ်သီးအစည်းအဝေးတွေကိုမြန်မာနိုင်ငံမပါဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်ရှေ့လာမယ့်အစည်းအဝေးတွေမှာပါဝင်နိုင်မယ့်အခြေအနေပေါ်မှာလည်းမေးခွန်းထုတ်နေပါတယ်။ထိပ်သီးအစည်းအဝေးတွေကိုဥဆောင်ကျင်းပခဲ့တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်ကတော့မြန်မာနိုင်ငံကိုပြစ်ပယ်မထားတဲ့ကြောင်းပြောဆိုသွားခဲ့တာပါ။မဆုတ်ဖက်ရေးမူဝါဒအပါအဝင်အာဆီယံပြည်ညင်းမှာပြတ်ထန်းထားတဲ့အချက်တွေကိုခိုင်မာကန်ဆွဲထားတဲ့အခြေအနေမှာပဲအခုအစည်းအဝေးမှာမြန်မာနိုင်ငံကိုလည်းနေရာပေးခဲ့တဲ့အကြောင်းနဲ့ပြည်တွင်းရေးကိစ္စတွေကိုတော့မြန်မာပြည်သူတွေကသာအပြည့်အဝဖြစ်ရှင်းမှာဖြစ်တဲ့အကြောင်းလဲအစည်းအဝေးတွေအဆုံးသတ်တဲ့ကြာသပတေးနေ့မှာပဲဘရူနိုင်းဆော်ဘွားကပြောဆိုလိုက်တာပါအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေအဆုံးသတ်တဲ့နေ့မှာပဲမလေးရှားနိုင်ငံဂျာယီဝန်ကြီးကလည်းမြန်မာနိုင်ငံကအခြေအနေတွေတိုးတက်မှုမရှိရင်တခြားနည်းလမ်းတွေရှာလိမ့်မယ်လို့သတင်းတော်တွေကိုပြောဆိုသွားပါတယ်ဆူရနိုင်ငံမှာဒီသတင်းပတ်စောပိုင်းကစစ်တပ်ကဖယ်ရှားလိုက်တဲ့အသွင်ကူးပြောင်းရေးအရသာဆွေးရောက်ကိုအာဏာလွှဲပြောင်းပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။အာဖရိကယူနီယံဥရောပသမဂ္ဂအာရဗ်ဖွဲ့ချုပ်တဲ့နိုင်ငံတကာဖွဲ့စည်းတွေကဆူရနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့ဆန္ဒပြသူတွေပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကိုရှုတ်ချတာတွေကိုလည်းအင်ပီရိုကကြာသပတေးထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကထည့်သွင်းပြောဆိုထားပါတယ်။စီအနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကကြာသပတေးနေ့မှာလည်းဆက်လက်ဖြစ်ပွားခဲ့ပြီးလူညွေးတပ်ဖွဲ့တွေကမြေရုပ်ဘုံတွေကြီးစစ်တွေနဲ့ရဘာကြီးတွေတုံးပြီးဖြိုခွင်းခဲ့တဲ့အကြောင်းလဲကိုရန်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့6ရက်ကြာဥရောပခီးစဉ်ကိုကြာသပတေးနေ့မှာပဲစတင်လိုက်ပါတယ်။ခီးစဉ်စရောမမြို့မှာအောက်တိုဘာလ30ရက်နေ့31ရက်နေ့ထိကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးစီးပွားကိုတက်ရောက်ပြီးကိုဗစ်ကရောဂါရေးရာသီဥတုဖောက်ပြန်မှုတွေနဲ့ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Calvin Fowler နဲ့ Derek Smith တို့ဖြစ်ကြပါတယ်။VO ရဲ့တောင်ကြနေမနေ့ကင်းအစီအစဉ်လေးကိုလှိုင်းနိုမီတာ2540 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး VND ရဲ့ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program